Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်ရဲ့2020ပြည့်နှစ် January လ24ရက်တောက်ကြနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925.32လိုင်းလက်မီတာ190 kHz 1905တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါဒီညနားဆင်မဲ့သတင်းတွေမှာတော့တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်အခုနောက်ဆုံးသေဆုံးသူ26ယောက်အထိတိုးလာပြီးကူးစက်ခံရတဲ့အရေအတွက်ကလည်း830ထက်မနည်းရှိသွားပါပြီ။မြန်မာနိုင်ငံပေါ် ICJ တရားဝင်ဆုံးဖြတ်ချက်ကိုထောက်ခံပေမဲ့လက်မခံနိုင်တဲ့အချက်တချို့ရှိတဲ့အကြောင်းတရားဝင်ဒုက္ခကပြောပါတယ်။ဒီလိုထိတ်တဲရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်တဲ့သူကြီးညာပြေးသွားမှာပါ
။အခုညပိုင်းနားဆင်ရမယ့်သတင်းတွေတွေထဲမှာတော့ထောင်ချက်အနှစ်20ချခံနေရတဲ့ဒေါက်တာအေးမောင်နဲ့ဆိုင်းဆရာဝေဟင်အောင်တို့ရဲ့အယူခံဒီကနေ့ပယ်ချခံခဲ့ရတာနဲ့ပတ်သက်လို့
ပယ်ချလိုက်တဲ့ကိစ္စဟာဖြစ်မူလာယုံရဲ့ထုံးပြက်ချက်တစ်ခုဟာမှန်တယ်မှားတယ်ဆိုတာကိုအယူခံပြင်ဆင်ပြင်တွေကိုဥပဒေကဘလောက်ပဲပြတ်တန်းတော့ညာလဲဒီတရားခံတွေဟာအပြည့်အဝမင်းဟရှိနိုင်တဲ့ဘူး
တရားလွှတ်တော်ရှင်နေတော့အေနုစိန်ရဲ့ပြောကြားချက်နဲ့တူထုတ်လွှင့်ပေးဖို့ရှိပါတယ်။ရှမ်းပြည်နယ်တိဘောမှာတော့တနက်တန်ရာနဲ့တိစုံနေတဲ့အမျိုးသား2ဦးနဲ့အမျိုးသမီး2ဦးကိုဘသူကပြစ်တက်ခဲ့တယ်ဆိုတာစုံစမ်းစစ်ဆေးနေပါတယ်။မက်ကာဖေ့2020နည်းပညာအမှုပညာတီထွင်ဖန်တီးမှုပွဲတော်ရန်ကုန်အမေရိကန်စင်တာမှာဒီနေ့နဲ့မနေ့ပိုင်းနှစ်ရက်ကျင်းပပေးမှာဖြစ်ပါတယ်။ထိုင်းနိုင်ငံလူဝေမှုကြီးကြပ်ရေးဥပဒေအရပြန်ပို့ခံရတဲ့မြန်မာနိုင်ငံသားစုစုပေါင်းဒီတစ်လထဲမှာအယောက်300ရှိနေပြီးမလေးရှားဘက်ကလူကုန်ကူးခံရသူတွေလည်းပါဝင်ပါတယ်။ဒီလိုသတင်းတွေမတိုင်ခင်အခုရေဆုံးတော့ထိတ်တဲရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကောင်လွေဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်။ဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်အခုနောက်ဆုံးသေဆုံးသူ26ယောက်ထိတိုးလာပြီးကူးစက်ခံသူရေထွက်ရလဲ830ထက်မနည်းရှိသွားပါပြီ။သေဆုံးသူတွေထဲနောက်ဆုံးသေဆုံးသူဟာအသက်ငယ်ဆုံးဖြစ်ပြီးတရုတ်နိုင်ငံအလဲပိုင်းဟူဘေးပြည်နယ်ကအသက်36နှစ်အရွယ်အမျိုးသားတစ်ဦးဖြစ်တဲ့ကြောင့်လဲတောင်ရင်ရှိသူတွေကသတင်းထုတ်ပြန်ထားပါရဲ့။သုံးရကြပြင်းပြရာကဆေးရုံတင်ကူးစက်ပေးခဲ့ရပြီးနောက်မနေ့ကပဲသေဆုံးသွားတာပါ။ဒီရိုးရနှစ်တစ်ခုကာလခီးသွားတဲ့များတဲ့အချိန်မှာပဲတရုတ်နိုင်ငံအလဲပိုင်းဟူဘေးပြည်နယ်ကမြို့တွေအများစုပါဝင်မြို့ပေါင်း73မြို့မှာလည်းခီးသွွာလာမှုတွေကိုအာဏာပိုင်ကကန့်သတ်ထားပါတယ်။နာမည်ကျော်မဟာတိုင်းကြီးနေရာတချို့ပါဝင်ကဘာလဲခီးသွွာတဲ့ကြားရေပန်းစားတဲ့နေရာတချို့ကိုပိတ်ဖို့လဲတရုတ်အာဏာပိုင်နေဒီနေ့ပဲကြေညာထားတာပါ။ဒီလိုနှစ်တစ်ခုမှအလဲပတ်သွားလို့ရှိကြတဲ့ရှန်ဟိုင်းမြို့ကဒစ္စနီလန်ဗန်ချစ်ကန်ကိုလည်းကျန်းမာရေးအန္တရာယ်စိုးရိမ်ရတဲ့အတွက်ပိတ်လိုက်ပါတယ်။ဗိုင်းရပ်စ်ပိုးစတင်ကူးစက်ခဲ့တဲ့ဝူဟန်မြို့အာဏာပိုင်ကတော့ကလေးတစ်ထောင်ဆက်ဆေးရုံတွေတခုအမြန်တိစောက်နေပြီးဖေဖော်ဝါရီလ3ရက်နေ့မှာဖွင့်လှစ်နိုင်မယ်လို့မျှော်လင့်တဲ့ကြောင်းလဲဒီနေ့ပဲကြေညာထားပါတယ်။ဝမ်မျိုးကလေလေရင်နေရထားတွေမထွက်ဖို့လဲမနေ့ကပဲအမိန့်ထုတ်ထားတာပါဝေပြေလန်းတွေကရိုတင်မော်တွေမြေရောက်ရထားတွေနဲ့ဘတ်ကားပြည့်စွတ်မှုတွေလိုလဲဆိုင်းငံ့ထားပါတယ်အများပြည်သူချာသွားလာသူတွေအပြင်အစိုးရနဲ့ပုဂ္ဂိကလုပ်ငန်းဝင်တွေမှာအလုပ်လုပ်တဲ့သူတွေအားလုံးနှာခေါင်းစည်းတွေတက်ကြဖို့လဲအာဏာပိုင်တွေကတိုက်တွန်းထားပါတယ်
တရုတ်နိုင်ငံမှာသေဆုံးသူ25ယောက်ထက်မနည်းရှိနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေမှုကိုနိုင်ငံတကာပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေအဆင့်သတ်မှတ်ဖို့မလိုသေးဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြာတာပေးနေတော့ကဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့ဗိုင်းရပ်စ်ပိုးကူးစက်မှုနဲ့ပတ်သက်လို့နိုင်ငံတွေအနေနဲ့သတိရှိကြဖို့ WHO ရဲ့အရေးပေါ်ကော်မတီကတိုက်တွန်းခဲ့ပါတယ်။အမေရိကန်အပါအဝင်နိုင်ငံ၅ခုထက်မနည်းမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေရှိနေပေမဲ့နိုင်ငံကအရေးပေါ်အခြေအနေမကြေညာဘူးဆိုတဲ့ဆုံးဖြတ်ချက်ကိုကော်မတီမှာတညီတညွတ်ထဲဆုံးဖြတ်ခဲ့တာတော့မဟုတ်ပါဘူးဒီကိစ္စနဲ့ပတ်သက်လို့နှစ်ရက်အကြာလည်းဆွေးနွေးခဲ့ပြီးကော်မတီဝင်ကျွမ်းကျင်သူတွေကြားနောက်ဆုံးဆုံးဖြတ်ချက်အတွက်အတော်လေးသဘောထားကွဲခဲ့ကြတာပါဗိုင်းရပ်စ်ပိုးကူးစက်သူအရေးအတွက်တိုးနေတာနဲ့ရောဂါပြင်းထန်မှုကြောင့်ဆိုးရိမ်စရာဖြစ်တယ်လို့ကျန်းမာရေးအရေးပေါ်အခြေအနေကြေညာခြင်းတွေဘက်ကထောက်ပြခဲ့ကြပါတယ်အလားတူတရုတ်အနာပိုင်တွေကယောဂထိန်းချုပ်ရေးစ조사နေတယ်လို့တခြားနိုင်ငံတွေမှာဖြစ်တဲ့အရေးအတွက်နဲ့ကြိုတင်ကာကွယ်မှုတွေကြောင့်တော်တော်များများကလည်းအရေးပေါ်အခြေအနေမကြေညာသင့်ဘူးလို့ပြောကြကြောင်းအရေးပေါ်ကော်မတီဥက္ကဋ္ဌဒီဒီယေဟူစိန်ကပြောပြပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဟာတရုတ်နိုင်ငံသားမကဒေတာရင်းမှရောတစ်ကမ္ဘာလုံးအတွက်ပါတိတ်ကိုအနေများတယ်လို့ WHO ညွှန်ကြားရေးမှူးချုပ်ကပြောပြီးနိုင်ငံတွေအနေနဲ့သတိရှိကြဖို့နဲ့ဒီဗိုင်းရပ်စ်ပိုးမကူးအောင်ကြိုတင်ကာကွယ်ဆောင်ရွက်မှုတွေလုပ်ကြဖို့တိုက်တွန်းခဲ့ပါတယ်
လူသေဆုံးတဲ့အထိကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုတရုတ်နိုင်ငံရောက်မြန်မာနိုင်ငံသားတွေသတိထားကြဖို့မြန်မာတန်ယုံကသတိပေးလိုက်ပါတယ်။အထူးသဖြင့်ဟူဘေးပြည်နယ်ကယောဂဖို့စတင်ပြန်နေတဲ့ဝူဟန်မြို့မှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့တရုတ်စိုးရိမ်တဲ့ဒေသခံအာဏာပိုင်တွေကျန်းမာရေးဌာနတာဝန်ရှိသူတွေရဲ့လမ်းညွှန်ချက်တွေကိုလိုက်နာဖို့တိုက်တွန်းထားတာပါ။ သဆိုင်ရာအာဏာပိုင်တွေထုတ်ပြန်တဲ့စီးနင်းစည်းကမ်းတွေကိုအတိအကျလိုက်နာဖို့နဲ့အခက်အခဲရှိရင်ဗီဂျင်းမြို့ကမြန်မာတန်ရုံးကိုဆက်သွယ်အကူအညီတောင်းခံနိုင်တဲ့အကြောင်းလဲမနေ့ကရစွန်းနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Virus 4ကူးစက်မှုကြောင့်လူပေါင်း2000ကျော်သေဆုံးပြီးတရုတ်နိုင်ငံထဲမှာလူပေါင်း800ကျော်ပြင်ပြည်ပနိုင်ငံတွေမှာပါကူးစက်သူတွေလည်းရှိနေပါတယ်။ဟူဝဲမြို့ကစားလိုက်တဲ့ Virus 4ပြန့်နှံ့မှုဟာတရုတ်နိုင်ငံဗီဂျင်းရှိုင်းနဲ့ကွန်တောင်းပြည်နယ်လိုမြို့ကြီးတွေဖြင့်ဂျပန်တောင်ကိုရီးယားထိုင်ဝမ်နဲ့အမေရိကန်ထိကူးစက်နေတာပါ။တရုတ်နိုင်ငံနဲ့အိန္ဒိယမြန်မာနိုင်ငံမှာတော့ကူးစက်မှုရှိတဲ့သတင်းတွေမကြားသေးပေမဲ့ကျူတင်ကာကွယ်ရေးစီမံနေချမှတ်ထားတဲ့အကြောင်းကျန်းမာရေးအနာဘယ်နေကပြောဆိုထားတာပါ။ဟူဝမ်မြို့ကနေမနေ့ကမြန်မာနိုင်ငံကိုတိုက်ရိုက်ပြန်ဆန်းလာတဲ့လေယာဉ်တစ်စင်းမှာလိုက်ပါလာတဲ့ခီးတဲ့တချို့ကိုစစ်ဆေးရမှာရောဂါကူးစက်မှုမတွေ့ရတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောဆိုထားပါတယ်။တိုင်းနိုင်ငံမှာတော့မအောင်မြောက်ကူးစက်သူတွေ့တဲ့အကြောင်းဒီနေ့ပဲအတည်ပြုထားတာပါ။တရုတ်နိုင်ငံဝူဟန်မြို့ကပြန်လာတဲ့အသက်33နှစ်အရွယ်အမျိုးသမီးမှာဗိုင်းရပ်စ်ပိုးကူးတာတွေ့ရတာဖြစ်ပြီးဒါဆိုရင်ထိုင်းနိုင်ငံကလေဆိပ်မှာစစ်ဆေးစဉ်ကူးစက်မှုမတွေ့ဘဲနောက်ပိုင်းကျမှသိရတဲ့ဒုတိယမြောက်လူနာဖြစ်တဲ့အကြောင်းလဲလူလူချမ်းမာရေးဒုတိယဝန်ကြီးစာသက်တတူချာကိုကူးကားပြီးရိုက်တာသတင်းတစ်ပုဒ်ကဖော်ပြထားပါတယ်။
မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်တဲ့အခြေအနေမရအောင်တာစီရေကြားဖြတ်ဆောင်ရွက်ချက်တွေကို ICJ နိုင်ငံကတရားရုံးကချမှတ်ခဲ့ပြီးတဲ့နောက်တရားရုံးရဲ့ဒုတိယဥက္ကဋ္ဌရွှေဟန့်ချင်ကသူ့ရဲ့ဒီကြားသဘောထားထုတ်ပြန်ခဲ့ပါတယ်။ကြားဖြတ်ဆောင်ရွက်ချက်အမိန့်ချဖို့သူထောက်ခံနေတယ်။ဘာကြောင့်ချဖို့လိုလဲဆိုတဲ့အကြောင်းရင်းတချို့အပေါ်မှာတော့သူတိတ်သဘောမတူဘူးဆိုတာကိုရှင်းပြထားတာပါ။အဓိကအားဖြင့်မြန်မာနိုင်ငံမှာတိုင်းရင်းသားလူနည်းစုတွေအပေါ်ဆိုးွားတဲ့လူခွေချိုးဖောက်မှုတွေရှိတာမှန်ပေမဲ့လူမျိုးတုံးတပ်ဖြတ်တဲ့အစ်စ်မဟုတ်ဘူးလို့သူကပြောပါတယ်။တရားစွဲတဲ့ဂမ်ဘီယာနိုင်ငံအနေနဲ့တရားစွဲနိုင်ခွင့်ရှိတယ်ဆိုတာကိုဘယ်လ်ဂျီယမ်နဲ့ဆန်နဂေါအမှုကိုနမူနာယူပြီးတရားရုံးကဆုံးဖြတ်ခဲ့တာကိုသူသဘောမတူတာကိုလည်းကြေညာချက်ထဲမှာရှင်းပြထားပါတယ်။အခုလိုသူ့ဘက်ကသဘောမတူတဲ့ကိစ္စတွေအပြင်ဆုံးဖြတ်ချက်ချဖို့ဘာကြောင့်ထောက်ခံတယ်လဲဆိုတာကိုလည်းအချက်၃ချက်နဲ့ရှင်းထားပါတယ်။ကုလသမဂ္ဂအချက်အလက်ရှာဖွေရေး FFM အဖွဲ့ရဲ့အစီရင်ခံစာထဲမှာဖော်ပြထားတဲ့လူခွင့်ရေးချိုးဖောက်မှုဆွဆဲချက်တွေရဲ့လေးနက်မှုနဲ့အတိုင်းအတာကို ICJ တရားရုံးကလှည့်လျူရှုလို့မရတာကြောင့်မြန်မာနိုင်ငံအနေနဲ့လိုက်နာရမယ့်တာဝန်တွေကိုအသေးချာလိုက်နာအောင်လို့သူ့အနေနဲ့ကြားဖြတ်ဆောင်ရွက်မှုတွေလုပ်ဖို့ထောက်ခံခဲ့တာဖြစ်တယ်။နောက်တစ်ချက်ကစခိုင်းပြည်နယ်ကနေမြေရှင်းလင်းမှုတွေမှာအင်အားအလွန်ကျွန်းသုံးတာလူခွင့်ရေးချိုးဖောက်တာတွေရှိတယ်ဆိုတာကိုတရားရုံးကြားနာပွဲမှာမြန်မာဘက်ကအတိအမှတ်ပြုပြောခဲ့တာလည်းရှိတယ်။ရခိုင်ပြည်နယ်မှာနောက်ထပ်လက်နက်ကင်ပဋိပက္ခတွေထပ်ဖြစ်နိုင်တယ်။ဒါကြောင့်ဖြစ်ခဲ့ရင် provisional measure တွေနဲ့ထိန်းလို့ရအောင်သူသဘောတူရတာဖြစ်တယ်လို့ပြောပါတယ်။သူသဘောတူရတဲ့တတိယချက်ကတော့လက်ရှိမှာရိုဟင်ဂျာတွေဟာအကာအကွယ်မဲ့တဲ့အခြေအနေမှာရှိနေဆဲဖြစ်တယ်လို့ခုနှစ်သိန်းကျော်လောက်ဟာလည်းအိုးအိမ်ပြင်ဆုံးခွာခဲ့ရတာကြောင့်ကြားဖြတ်ဆောင်ရွက်ချက်တွေကို ICJ တရားရုံးကချောက်မှတ်ဖို့သူထောက်ခံရတာဖြစ်တယ်လို့ ICJ တရားရုံးဒုဥက္ကဋ္ဌရွှေဟန့်ချင်ကသူ့ရဲ့တီးခြားသဘောထားထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်တဲ့အခြေအနေမရအောင်တာစီရေကြားဖြတ်ဆောင်ရွက်ရမယ်အချက်၄ချက်ကို ICJ တရားရုံးကကြာသပတေးနေ့ကဆုံးဖြတ်ချမှတ်ခဲ့တာပါ။ရိုဟင်ဂျာဆိုတာကိုလက်မခံတဲ့မြန်မာအစိုးရက ICJ တရားရုံးရဲ့ဆုံးဖြတ်ချက်ကိုမှတ်သားထားတယ်လို့တုံ့ပြန်ထားပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ19.19 kHz 15.53ည19.25 kHz 11.83ည19.32 kHz 9.33နဲ့ပထမနာရီဘက်မှာ19.190 kHz 15.95တို့ကနေပါထုတ်လင်းပေးနေပါတယ
်။ဒီ American တန်မြန်မာပိုင်းအစီအစဉ်ရဲ့တောက်ချာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ UN နိုင်ငံမှာဩဇာကြီးမားတဲ့ရှီယာဘာသာရေးခေါင်းဆောင်မော့ခ်တာဒါအယ်ဆာရာရဲ့နောက်လိုက်ထောင်နဲ့ချပြီးအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းရေးဘက်ကရက်မြို့တော်မှာဒီနေ့ဆန္ဒပြပါတယ်။ဒီလဆမ်းလိုင်းကဘက်ကရက်မြို့တော်မှာ UN နိုင်ငံကထိတ်တန့်တံမှုတူကိုအမေရိကန်ကအဝေးထိန်ဒရုန်းနဲ့တုတ်တင်ရှင်းလင်းရတာကအမေရိကန်စံချည်ရေးသဘောထားတွေကြီးထွားနေချိန်မှာဆန္ဒပြပွဲပေါ်ပေါက်ခဲ့တာပါ။မွဆယ်နီဝပြကြတဲ့တောက်ချန်နေစောင်းမှာပဲအမေရိကန်နဲ့အစ္စရေးနိုင်ငံကိုဆန့်ကျင်တဲ့ပိုစတာတွေချီးကျော်တာနေနဲ့ဆန္ဒပြကြတာဖြစ်ပါတယ်။အမေရိကန်တန်ရုံးပါဝင်နိုင်ငံခြားတန်ရုံးတွေယူရဆိုးရယုံတွေရှိရာလွန်ကျွေးရေးစောင့်ချက်တွေထူထပ်ချထားတဲ့ဂရင်းဆောင်ရက်ကိုသွားတဲ့လမ်းတွေတရားတွေကိုတော့ဆန္ဒပြပွဲတွေကြောင့်ပိတ်ထားရပါတယ်
။လီဗျားနိုင်ငံဘန်ဂါဇီမြို့ကအမေရိကန်တန်ရုံးအပေါ်2012ခုနှစ်ကတိုက်ခိုက်ခဲ့မှုမှာပါဝင်ခဲ့မှုနဲ့လီဗျားလူမျိုးရိုးတရားကိုအမေရိကန်ပြည်ထောင်စုတရားရုံးတရားသူကြီးကထောင်ဒဏ်16နှစ်ပြစ်ဒဏ်ချလိုက်ပါတယ်။အဲဒီတိုက်ခိုက်မှုတုန်းကလီဗျားဆိုင်ရာအမေရိကန်တပ်အမတ်ကြီးခရစ်စတိုဖာစတီဗင်စ်အပါအဝင်အမေရိကန်၄ယောက်သေဆုံးခဲ့ပါတယ်။ပြည်ရင်းမှာပဲဖြစ်ဖြစ်ပြည်ပမှာပဲဖြစ်ဖြစ်အမေရိကန်နိုင်ငံသားတွေရဲ့လုံခြုံရေးကိုအမြဲထိတ်တန့်ဦးစားပေးတယ်ဆိုတာကိုဒီပြစ်ဒဏ်နဲ့တတ်သိပြလိုက်တာဖြစ်တယ်လို့အမေရိကန် တရားရဲ့ရှေ့နေဂျက်စီလူးကပြောပါတယ်မူစတာဖာအယ်အမန်ကိုအမေရိကန်တပ်တွေကလီဘီးယားမှာ2018ခုနှစ်ကဖမ်းမိခဲ့ပြီးတဲ့နောက်အမေရိကန်ကိုခေါ်လာတာဖြစ်ပါရဲ့ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုရာဇဝတ်ဖယ်ရှားနိုင်ရေးတရားစွဲထားတဲ့ပေါ်ထက်လွတ်တော်ကကြားနာဆစ်ဆင်းနေတဲ့တရားခွင်မှာဒီမိုကရက်အောက်လွတ်တော်ကိုယ်စားလှယ်ဒီနေ့နောက်ဆုံးနေ့ဖြစ်ထပ်မံလျှောက်လျှက်ပြီးမှဖြစ်ပါတယ်။ Republican ကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့ထက်လွတ်တော်မှာသမ္မတကိုအရေးယူဖို့ဆုံးဖြတ်မယ်အလားအလာမရှိပေမဲ့သမ္မတကိုရာဇဝတ်ဖယ်ရှားတာဟာမှန်ကန်တဲ့လုပ်ရည်ဖြစ်နေအတိုက်ခံဒီမိုကရက်တွေကသူတို့ယုံကြည်ထားတဲ့အတိုင်းတင်ပြနေကြတာပါ။သမ္မတထရန့်ကတော့ဒီမိုကရက်တွေကအရေးယူဖို့ချိုးပန်းနေတဲ့လုပ်ငန်းစဉ်ဟာမျှတမှုမရှိသလိုဖောက်ပြန်တဲ့လုပ်ရည်ဖြစ်နေလဲမနေ့ကပဲ Twitter လူမှုကွန်ရက်ကနေတယောဝေဖန်ထားပါတယ်
အမေရိကန်မှာကိုဝင်ဖျက်ချမှုဆန့်ကျင်တဲ့နှစ်ပတ်လည်လူလူစုဝေးဆန္ဒပြပွဲအတွက်ထောင်ထဲချတဲ့ဆန္ဒပြသူတွေဝါရှင်တန်မြို့တော်မှာစုဝေးရောက်ရှိနေကြပါတယ်ဒီပွဲမှာသူမိန်ကွန်းပြောမယ်လို့သမ္မတဒေါ်နယ်ထရမ့်ကပုံထုနေတော့ကတွစ်တာပေါ်ကနေအသိပေးထားပါတယ်ဒါကြောင့်ကိုဝင်ဖျက်ချမှုဆန့်ကျင်တဲ့ဆန္ဒပြပွဲရဲ့48နှစ်သမိုင်းမှာလက်ရှိအမေရိကန်တယောက်သမ္မတတယောက်ကပထမဆုံးမိန်ကွန်းပြောမှဖြစ်ပါတယ်တစ်ချိန်လုံးကတော့တရေသားနဲ့ပတ်သက်လို့ကိုဝင်ရွေးချယ်ကိုယ်ပိုင်ရွေးချယ်ပိုင်ခွင့်ကိုတိတ်အားပေးသူဖြစ်တယ်လို့ပြောခဲ့တဲ့သမ္မတထရမ့်ကအခုတော့ကိုဝင်ဖျက်ချမှုစန့်ကျင်တဲ့ပွဲမှာမိန့်ခွန်းပြောမှာဖြစ်ပါတယ
်။တခြားညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်။နိုင်ငံတော်ပုံကံမှုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုတို့နဲ့ထောင်တန်းနှစ်20ချမှတ်ခံထားရတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ရဲ့အထူးအယူခံဝင်ခွင့်လျှောက်လှည့်ချက်ကိုပြည်ထောင်စုတရားလွှတ်တော်ကဒီကနေ့ပယ်ချခဲ့ပါတယ်။အခုလိုအထူးအယူခံပယ်ချခံခဲ့ရတဲ့အပေါ်မှာသုံးသက်ချက်အမြင်တချို့ကို VOA သတင်းတောက်ကိုသက်နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ရဲ့နောက်ဆုံးအထူးအယူခံဝင်ခွင့်လျှောက်လေးချက်ကိုပြည်ထောင်စုတရားလွှတ်တော်ကဒီကနေ့ပေးချလိုက်တာဟာမြန်မာနိုင်ငံသားတယောက်အနေနဲ့ကြီးလေတဲ့ထိခိုက်ညံ့တာမှုတစ်ခုဖြစ်တယ်လို့စာရေးဆရာဝင်းဟင်အောင်မှုကိုလိုက်ပါဆောင်ရွက်နေတဲ့တရားလွှတ်တော်ရှင်းနေဒေါ်အေးနုစင်ကပြောပါတယ်
။ပယ်ချလိုက်တဲ့ကိစ္စဟာဖြင့်မူလာယုံရဲ့ဆုံးဖြတ်ချက်တစ်ခုဟာမှန်တယ်မှားတယ်ဆိုတာကိုအယူခံပြင်ဆင်ခြင်းတွေကိုဥပဒေကဘလောက်ပဲပြတ်ထန်းတော့ညာလဲဒီတရားခံတွေဟာအပြည့်အဝမင်းဟရှိနိုင်တဲ့ဘူး6တာ6ခွင့်ရှိခဲ့တယ်6တာချက်နဲ့ပတ်သက်ပြီးတော့မူလာရုံးရဲ့အမှုဘဲမှာဒီ6တာချက်တွေအတိုင်းနော်အကြောင်းရှင်းတာတစ်ခုတည်းကို3ခုစွဲခွင့်ရှိသလားမြန်မာနိုင်ငံရဲ့ဒီစဲဥပဒေကနော်နှစ်ခုနဲ့အပြည့်ပေးခွင့်ကရှိသလားဒါတွေကိုအစီအမြင့်ဆုံးရုံးတရုံးရဲ့နော်သုံးသက်ရှင်းစစ်ဆုံးချက်ခွင့်ကတော့မရရှိခဲ့တာဟာဖြစ်ဒီနိုင်ငံရဲ့နိုင်ငံသားတယောက်အနေနဲ့ဒီလိုရဲ့ခိခိုက်နေတာမှုလို့ကျွန်မတို့ကြင်ပါတယ်
။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ဟာပြီးခဲ့တဲ့2018ခုနှစ်ဇန်နဝါရီလကရတတော်မြို့နယ်မှာပြုလုပ်တဲ့ရခိုင်ပြည်အရှုပ်ရှာအာဏာကျဆုံတဲ့အခမ်းအနားမှာတက်ရောက်ဟောပြောခဲ့ကြတာပါ။အဲ့ဒီဟောပြောပွဲအတွင်းသူတို့နှစ်ဦးရဲ့ပြောဆိုချက်တွေဟာနိုင်ငံတော်ကြီးညိုပြည့်စုံမှုနိုင်ငံတော်ပုံကံမှုပုံမှန်တို့နဲ့ညီဆွန်းတယ်လို့ပြောပြီးစစ်တွေခရိုင်ဒုတိယခရိုင်အုပ်ချုပ်ရေးမှုဦးခိမ်မောင်ဦးကတရားလိုပြုလုပ်ပြီး2018ခုနှစ်ဇန်နဝါရီလ18ရက်နေ့ကတရားဆွေးဆိုခဲ့တာလေးဖြစ်ပါတယ်။ပြီးခဲ့တဲ့2019မတ်လ19ရက်နေ့မှာတော့စစ်တွေခရိုင်တရားရုံးကသူတို့နှစ်ဦးကိုနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်905ခါခွဲအတွက်ထောင်ဒဏ်2နှစ်စီနဲ့နိုင်ငံတော်ပုံကံမှုပုံမှန်1နှစ်နဲ့အတွက်ထောင်ဒဏ်2နှစ်စီစီတရားကြားခံစေရန်အမင်းရှာမှခဲ့တာလေးဖြစ်ပါတယ်။ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ရဲ့ရှင်းနေတယ်ကဒီဇင်ဘာလ10ရက်နေ့မှာအထူးယူခံဝင်ခဲ့ပေမဲ့အခုပေချခံခဲ့ရတာပါ။ဒါဟာစစ်တပ်ကဆွေးဆိုတဲ့အမှုကိုတရားရုံးကမထီရေမကန်ရေးဖြစ်တယ်လို့မြန်မာနိုင်ငံရှင်းနေများအသင်းကွန်ရက်ကတရားလွှတ်တော်ရှင်းနေဦးကြည်မြင့်ကပြောပါတယ
်။တရားရုံးကတော့မလုပ်ရဘူးမထီရဘူးနော်။တရားရုံးကစစ်တပ်ကဆွဲတဲ့အမှုတွေကတရားရုံးကမထီရဘူးနော်။မထီရဘူးတရားရုံးကတရားရုံးကအဲ့တော့လူဟာသူ့ရုံးကတော့ပယ်မှာပဲနော်။အဲမဲ့လို့လူကြီးကျန်တာကိုသူတို့ပြောလိမ့်နေပါလေတိုင်းပြည်ရဲ့အခြေအနေရနော်အဲအဲ့ဒါတော့မသိရဘူးသိရဘူးနော်အဲ့ဒါကတော့ချက်ကျင်လာရင်ချမှာပဲကိုတို့တော့ငါးငါးကြတယ်အခုစအခြေခံဥပဒေထောက်ခံမဲ့ပြောတာတော့ပါပဲငါးငါးကြတယ်စစ်တပ်ကပြုသေးတာပဲနော်ဒီမှာကကိုတို့လက်နေရှိတယ်အာဏာရှိတယ်ဒါတော့လုတ်ကျင်အောင်လုပ်လို့ရတယ်ဆိုတဲ့ခေအဲ့လိုမကုန်သေးဘူးအဲ့ဒါနော်အဲ့ဒါတော့မလို့နော်
ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ဟာနိုင်ငံတော်ပုံကံမှုများကိုသူကိုယ်တိုင်လက်နက်ကန်ခဲ့တာမဟုတ်တာကြောင့်အခုလိုအမင်းရှာမှလိုက်တာဟာမတရားဘူးလို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လင်ကပြောပါတယ်
။အမှန်တော့ဒီဒေါက်တာအေးမောင်ကိုထောင်ချတယ်ဆိုကြတဲ့ကဟိုကျွန်တော်တို့အမြင်ကတော့လုံးဝမတရားဘူးလို့မြင်တယ်။ဘာကြောင့်ဆိုတော့သူကနိုင်ငံတော်ပုံကံမှုနဲ့ဆွေးတဲ့အခါနိုင်ငံတော်ပုံကံမှုမြောက်နေအောင်သူကသူကိုယ်တိုင်လက်နက်ကန်တာလေးလက်နက်ကိုသူဆရာမိတာလည်းမရှိဘူးမိုက်ခရိုဖုန်းနဲ့စာပေဟိုပြုံးဝဲတခုကပြောလို့နိုင်ငံတော်ပုံကံမှုမြောက်တယ်ဆိုတော့ဘယ်လိုလုပ်ပြီးတရားမလဲဘယ်သူပဲစဉ်းစားစားမတရားဘူးလို့ပဲကျွန်တော်ကတော့မြင်တယ်
ဒ
ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်ဟင်အောင်တို့ကိုအခုလိုထောင်ဒဏ်နှိမ့်ရှေရှာမှတ်လိုက်တာနဲ့ပတ်သက်ပြီးအယူခံစင်းစင်းဝင်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး
ဒီလိုပြစ်ဒဏ်ဟာပြည်မှုနဲ့ပြစ်ဒဏ်မမျှတတ်ဘူးလို့ဝေဖန်မှုတွေရှိတယ်လို့တိမမှုတွေကိုပို့ဆိုးအောင်လုပ်ရရောက်တယ်လို့တုံ့တပြောဆိုမှုတွေလည်းရှိနေပါတယ်။ကိုတန်နိုင်စူးစီးတင်ပြသွားတာပါရှင်။အခုရှမ်းပြည်နယ်ဘက်ကိုအလှည့်ပေးပါရစေ။ဒီကနေ့ရှမ်းပြည်နယ်ကတိဘောမြို့နယ်မှာအမျိုးသားနှစ်ဦးနဲ့အမျိုးသမီးတစ်ဦးသေနတ်တန်ရာနဲ့သေဆုံးနေတာကိုတွေ့ခဲ့ကြရပြီးကြ ောက်ပိုင်းကအခြေအနေတွေကို VOE မြန်မာပိုင်းသတင်းတောက်99အင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ကုန်းမုံကျေးရွာနီးတုံးအတွင်ဒီကနေ့မနက်မှာအမျိုးသား2ဦးနဲ့အမျိုးသမီး2ဦးအပေါင်း3ဦးတနပ်ပြက်ခံတန်ရာနဲ့တိတ်ဆုံးနေတယ်လို့ကိုယ်တိုင်ကူညီပေးနေတဲ့နယ်စည်းမစားပရဟိတတီဘောတာဝန်ခံကိုမျိုးကပြောပါတယ
်။ကုန်းမုံမှာ3ယောက်အနက်တန်ရာနဲ့အဲကျွန်တော်တို့ကိုကြောင်းကြတာတော့ရှင်းနိုင်ပြလာပါတော့ကျွန်တော်တရားနေရခတ်သွားတယ်ကုန်းမုံစာရောက်ခံပြီးပြပြပေါ့တော်တယ်ပေါ့တော်တယ်မှာ3လောက်ငင်းလေး3ဦးရဲ့အခုဒီဘောစီကိုရင်ခွင်ရုံပူလာလိုက်တယ်သူတို့ကတော့တရားရွာလို့တော့မဟုတ်ဘူးလို့ပြောတော့ပြောတယ်အခုရဲတွေရောပါတယ်ဒီစင်းနေ
ဘသူကပြစ်ခတ်တယ်ဆိုတာတော့မသိရသေးပါဘူးဒီဘောမျိုးနဲ့ကုန်းမုံကြီးရွာဟာလာရှုမျိုးနဲ့ဆက်ကြားမှာရှိနေပြီအဲ့ဒီဒေသဟာတရားဥပဒေစိုးမိုးမှုတိတ်မရှိပါဘူးအခုလိုဖြစ်စဉ်မျိုးမကြာခဏဖြစ်ပွားနေပေမဲ့လက်သက်တရခံတွေကိုဖမ်းဆီးဖော်ထုတ်နိုင်တာမရှိခဲ့ဘူးလို့ဒီဘောမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်စိုင်းတန်းစင်ကပြောပါရယ
်အဲ့ဒီမှာကအနေလုံးထုံရေးတိတ်မရှိတာလဲပါတာပေါ့အဲ့ဒီမှာကလက်နဲ့ကန်ကအဲ့မှာတော့မရှိဘူးဗျတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့နည်းနည်းအဆက်အဆက်လေးလွတ်နေတာတော့ရှိတာပေါ့ဒီပါသမားတွေရဲ့ပြောဆိုမှုအရာရောတော့ဒီနေမီဒီတာခံတဲ့ပြောဆိုမှုအရာကအဲ့ဒီရောဒီဘက်မှာကတော်လို့ရှိရတယ်အဲ့လမ်းပေးမှာညညပဲဆိုရင်မိဖုံလေးတွေပို့ပြီးတော့တကြလုံးနေနေတဲ့လူတွေတော့ရှိတယ်မွေးစေးသုံးဆွဲတဲ့ပုံစံမျိုးတွေတော့တွေ့ရတာပေါ့ပနတ်တန်ရာနဲ့ဖြစ်တာတော့ဒါနဲ့ဆိုလို့ရှိရင်မခါသုံးဟာလို့တော့ရှိပြီဘာကြောင့်တည်တယ်ဆိုတာတော့မသိဘူးလေ
ဒါပြင်တရက်ပိုင်းတွင်ကြောင်မဲမျိုးနဲ့မိုင်းတင်ချေးရွာကြာချေးစည်ရသူကိုတနက်ကန်ဖွဲတစ်ခုကနေတနက်နဲ့ပြစ်ခတ်ခဲ့လို့ထိခိုက်တန်ရာရရှိသွားခဲ့တာပါဒီလိုထိခိုက်ဒေဆုံးမှုတွေပြင်မြမသမရော်နဲ့တိုင်းသားလက်နက်ကန်ဖွဲ့တွေကြားတိုက်ပွဲဖြစ်စဉ်တွေထောင်ထားတဲ့မြေမြုပ်မိုင်းတွေကြောင့်အရက်သားတွေထိခိုက်မှုတွေရှိနေတာပါမနေ့ကညနေပိုင်းမှာကြောင်မဲမြို့နယ်အာပြောင်ကျေးရွာသားသူဦးထင်းရှာရကနေပြန်လမ်းမှာမြေမြုပ်မိုင်းနှင်းမိပြီးထိခိုက်တန်ရာပြင်းစွာရရှိခဲ့တယ်လို့ကြောင်မဲမြို့စီဝိဒလူမှုကူညီရေးတင်းတာဝန်ခံဦးတင်မောင်သိန်းကပြောပါတယ
်သူတို့ရွာနားနေကြမှာငါကလည်းတော့ပြောလို့ရတယ်နေရာပေါ့ချင်းတယ်ပြည်နေတယ်မိုင်းချီဒီတော့ဒီနည်းနည်းလေးတော့ပြင်းနေတယ်။အဲဒီကတယောက်ကနည်းနည်းလေးလမ်းလျှောက်နိုင်တယ်။နည်းယောက်ကတော့ခြေတော့ပြီးချီတယ်။ညာတော့အဲ့နေရာလေးနေတယ်။အဲ့တော့ရွာလာပြီးဖြစ်စင်နေရသွားတာ။ဟိုဘရမတယောက်ကတော့ကြောင်မင်းရနေတော့မန္တလေးကိုပြောလိုက်တာ။အဲ့ဒါဒီမှာကခွဲစစ်ကြောင်ကခွင့်သွားဒီနောက်တဲ့နေ့ရောက်တဲ့တွဲမှာ
ဆန္ဒဝရီလ20ရက်နေ့နဲ့23ရက်နေ့မှာလဲကြောင်မဲမြို့နယ်တော့ဆန်အုပ်စုတောင်ပုတ်လို့ကျေးရွာသူမျိုးသမီးတူနဲ့နန့်ဆန်မြို့နယ်တွင်းကဗန်နှင်းကျေးရွာသားတို့မိုင်းနှိမ့်ပြီးခြေထောက်မှာတန်ရာပြင်းထန်စွာရရှိခဲ့တယ်လို့လဲဥတည်မောင်သိန်းကပြောပါတယ်ဒီလိုမိုင်းပေါက်ကွဲမှုတွေရှိနေပေမဲ့ဘယ်ဖွဲ့ကထောင်ထားတဲ့မိုင်းဆိုတာတော့ဘယ်သူမှထုတ်မပြောပါဘူးရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာဆိုရနဲ့ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့DNL တမ်းပလောင်တပ်ဖွဲ့ KIU ကချင်လွတ်လပ်ရေးဖွဲ့ကိုကတပ်ဖွဲ့ MNDAA မြောက်ပိုင်းရှမ်းပြည်တပ်မတော် SSVP SSC နဲ့ NCA ပြည်ရတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC ဖွဲ့တို့လှုပ်ရှားနေကြတာဖြစ်ပါတယ် NCA လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်တွေနဲ့မြန်မာငြိမ်းချမ်းရေးကော်မရှင်တို့ကြားငြိမ်းချမ်းရေးဆွေးနွေးမှုကိုဖေဖော်ဝါရီလနဲ့နောက်ပိုင်းမှာဖြစ်နိုင်ဖို့ငြိမ်းချမ်းရေးကျိုးဆောင်တွေကခံမှန်းနေကြပေမဲ့ဒီအနေနဲ့တမ်းလောင်တပ်ဖွဲ့ကတော့ခမန်းလို့မရသေးဘူးလို့ဖွဲ့ရပြောခွင့်ရပုံမှုတိုင်းကျော်ကပြောပါတယ
်ကျွန်တော်ကကြားမပြန်ညိမလို့လို့ပြောတယ်အန်တမရကူတီတဲ့ပတ်မှာထူချောင်းမရှိသေးပါကျွန်တော်ကကျွန်တော်ဆွေးနွေးလာတဲ့ပါရဆယ်ကျွန်တော်မူဂျန်ကိုညိလာတဲ့ပစ္စည်းနဲ့ဒါမှဒီနောက်ဆုံးကျင်းတော့မှတွေ့တဲ့ချိန်ကတော့ဒီတပ်ပေးရောဒီလက်မခံနေတဲ့ပုံစံဖြစ်သွားတယ်ကျွန်တော်ညိလာတာပြတ်သွားတဲ့ပုံစံရှိတယ်ပေါ့နော်အခုမင်းမတဲ့နောက်ဒီချိန်ပြန်တွေ့တော့ဒီချင်းမျိုးပွဲမရက်တော့အောင်ချင်းမျိုးပွဲလမ်းကြောင်းဒီပါရဆယ်ကိုဒီလိုပုံစံနဲ့ဆက်မှအရှင်ရကြမလဲကျွန်တော်လူတဘောတွေ့တာဖြစ်တယ်အခုတကြိမ်ပြန်တွေ့မှလည်းဒီလူတဘောပဲဖြစ်မှာလမ်းကြောင်းတစ်ခုပြန်ရှာရမယ်ဘို့အနေထားတော့ရှိတယ်နော
်လက်ရှိမြန်မာနိုင်ငံကိုအလဲပါရောက်ရှိနေတဲ့ပြုတ်သမသရှီချင်းပြင်ပြန်သွားပြီးနောက်ဇန်နဝါရီလ20 21 22ရက်နေ့တွင်မှာမြန်မာစစ်တပ်နဲ့ TNL တမ်းပလောင်တပ်ဖွဲ့တို့ကြားဖိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာ
တော်ရရှိများရှင်မြန်မာနိုင်ငံကလူအခွင့်အရေးပြဿနာတွေနဲ့ပတ်သက်လို့ICJ နိုင်ငံကတရားရုံးကကြားပြတ်ဆုံးဖြတ်ချက်ချမှတ်လိုက်ပါပြီ ICJ ရဲ့ဆုံးဖြတ်ချက်ဟာမျှတတဲ့ဆုံးဖြတ်ချက်ဖြစ်ပါရဲ့လား ဒွင်ကြရီအပေါ်လူမျိုးတွန်းအောင်ရှင်းလင်းဖို့ရည်ရွယ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကမ်ဘီယားနိုင်ငံကတရားလိုလှုပ်ဆွဲခဲ့တာကြောင့်နိုင်ငံတကာမှာဟိုးလေးတကျော်ဖြစ်ခဲ့ရတဲ့အမှုကြောင့်မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေအပေါ်အကောင်အဆိုးဘယ်လိုအကျိုးဆက်တွေမျှော်လင့်နိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ပိုင်းနဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunnies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးနီးညာတိုက်ရိုက်လေလံအစီအစဉ်ကပြုစုပါရရှင်။ဒါမဲ့စနေညာတိုက်ရိုက်လေလံဆွေးနွေးကမှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုထိုင်းနိုင်ငံကတရားမဝင်ဝင်ရောက်လာသူတွေကိုထိထိရောက်ရောက်အရေးယူဆောင်ရွက်နေတဲ့အခြေအနေကိုလည်းပြောပြပေးပါမယ်။ထိုင်းနိုင်ငံရဲ့လီဝင်မှုကြီးချက်ရေးဥပဒေချိုးဖောက်တဲ့ဒီမြန်မာနိုင်ငံသားတရားဝင်ကျင်ကိုမြန်မာနိုင်ငံဘက်ပြန်ပို့ပေးခဲ့တဲ့အထက်မှာချင်းပြည်နယ်ပလောဝမြို့နယ်ဘက်ကနေပြီးမလေးရှားမှာအလုပ်ရမယ်ဆိုပြီးတော့လူပွဲစားတွေခေါ်လာသူ10ဦးလည်းပါဝင်ပါတယ်။ဒီလအတွင်းထိုင်းနိုင်ငံဘက်ကမြန်မာပြည်ဘက်ကိုပြန်ပြီးတော့လွှဲပြောင်းပေးနေသူပေါင်းဒီသုံးနဲ့ဆိုရင်300ကျော်ရှိနေပြီးနေရပြန်ပို့မခံရခင်မှာတော့ထိုင်းမြန်မာနယ်စပ်မှာစားသောက်နေထိုင်ရေးအခက်အခဲတွေရှိနေတဲ့အကြောင်းအကူအညီပေးနေသူတွေကပြောပါတယ်။ဒီအကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကပြောပြမှာပါရှင်။
ရန်ကုန်အမေရိကန်စင်တာမှာကျင်းပတဲ့ Maker Fest နည်းပညာအမှုပညာပြပွဲမှာရုပ်သုံးကြွပုံနှိပ်နည်းပညာစက်ရုပ်နည်းပညာကွန်ပျူတာထင်းကျောင်းရေးဆွဲတဲ့ပကြီးအမှုပညာစရဲ့မြန်မာလူငယ်တွေရဲ့ဖန်တီးမှုတွေကိုပြသထားပါတယ် Maker Fest ဟောပြောပွဲအစီအစဉ်အတွက်အထူးဧည့်သည်အဖြစ်လာရောက်ဟောပြောသူကတော့အမေရိကန်အာကာသသိပ္ပံနာစာရဲ့ကလန်သုတေသနဌာနမှာနှစ်ပေါင်း30နီးပါးတောင်းအောင်ထမ်းဆောင်နေတဲ့မြန်မာသိပ္ပံပညာရှင်ဒေါက်တာပဒေတာတင်ပါ။တိုင်းပြည်တိုးတက်ဖို့နဲ့နိုင်ငံစီးပွားရေးပညာရေးတွေမှာအားထရရဲ့အရေးအချင်းရှိရဲ့လူငယ်ပညာရှင်ကလေးတွေကိုဒီလိုပွဲမျိုးနဲ့ထိတွေ့စေပြီးမွေးထုတ်ပေးနိုင်မှာဖြစ်ကြောင်းလည်းဒေါက်တာပဒေတာတင်ကပြောပါတယ
်။ကျွန်တော်အခုဟိုဟာ American Center ပေါ့နော်။ဒီမှာလာပြီးတော့အဲဒီ Maker Fest ကိုလာပြီးတော့ကြီးကွင်းရတဲ့အတွက်အထူးကျေးဇူးတင်ပါတယ်။အဲတော့အမေရိကန်အစိုးရအနေနဲ့ဒီလူငယ်ကျောင်းသားတွေပေါ့နော်။သူတို့ဟိုဟာကိုပိုင်စီထွင်နိုင်တဲ့စိတ် creativity အဲတော့ကျွန်တော်သိတဲ့လောက်ကတော့ဗမာကလေးတွေကလေမခေဘူးနော်။ဟုတ်ကျွန်တော်တွေတော့ပူတော်ကြတာပါဒီကကလေးတွေကလေ။ငါကိုယ်တိုင်ထပြီးတော့လှုပ်လို့ရှိလို့ရှိရင်လည်းရတယ်ဆိုတဲ့အသိစိတ်လေးဝင်သွားပြီဆိုလို့ရှိလို့ရှိရင်ဒါတိုင်းပြည်အတွက်တက်တာအားပဲပေါ့နော်။ဒါသိအရေးကြီးပါတယ်။အဲ့ဒီဟာအတွက်ကိုဒီ maker fest ကနေပြီးတော့မှဗာလဲဆိုလို့ရှိရင်ထောက်ပံ့ပေးလိုက်တာ၊ကူညီပေးလိုက်တာပေါ့နော်။ဒါအဲ့အတွက်ပေါ့။ကြည့်အလုံးပဲကြီးကြီးတင်ပါတယ်
။နေပယ်ဆုံးဒေသဆောင်ကလာရဲ့လူငယ်တွေဟာသူတို့ရဲ့တီထွင်မှုတွေကိုဒီပွဲမှာဝင်ရောက်ပြသခဲ့ကြတာပါ။မြန်မာနိုင်ငံတောင်ပိုင်းပင်လယ်ကမ်းခြေဒေသကငချောက်လုပ်ငန်းအဓိကလုပ်တဲ့ဒဝဲမြို့ကနေပညာကျောင်းသားတွေကတော့အသား၅အချောက်ခံစက်ကိုတီထွင်ပြသကြပါတယ်။သူတို့ဒေသမှာမိုးရင်းကာလရနာထားရဲ့ငချောက်လုပ်ငန်းတွေဆက်ပြီးလေပတ်နိုင်အောင်တည်ထွင်ခဲ့ရလို့တဝဲညီပညာတက္ကသိုလ်ကိုစားပြုလာခဲ့တဲ့ကိုအောင်ထက်ကပြောပါတယ်။ဒါကိုစီးပွားဖြစ်ထုတ်နိုင်အောင်သူတို့ကြိုးစားနေရလို့လည်းပြောပါတယ်။
ကျွန်တော်တို့ဈေးကတော့ဒေတာခံရရပါတော့သူတို့မှာဒီပင်လဲအဲဒီမိုးရတီမှာဆိုလို့ရှိရင်သူတို့ကကမ်းလွန်တို့ထွက်လို့မရဘူးပြီးတော့သူမိုးရတီမှာဆိုလို့ရှိရင်ငချလုံငယ်အလုံးအဝကိုရဆိုင်ရတဲ့အခြေအနေရှိရပါတော့ဒါကြောင့်မို့ကျွန်တော်တို့ကဒီငချလုံငယ်ဒီမိုးရတီမှာရောပဲရတီမျိုးတွေကျွန်တော်တို့ငချကိုတုံ့ပြုလို့ရနိုင်တဲ့ကျွန်တော်ကစဉ်းစားမိရပါတော့ဒီ project ကိုကျွန်တော်တို့အဲ့လိုမျိုးခြေခံလေးစဉ်းစားမိရဒီ project ကိုလုပ်ရချင်းဖြစ်ပါရဲ့ပြည့်
ကျောင်းကဘတ်ဂျက်ငွေရမှာအခုလိုတီထွင်မှုရစားနိုင်တဲ့မြန်မာနိုင်ငံကျောင်းသားတွေအတွက်အခြားတိုးတက်တဲ့နိုင်ငံတွေလိုတီထွင်စမ်းသပ်မှုအတွက်ထောက်ပံ့တဲ့အဖွဲ့အစည်းတွေရှိစေချင်တယ်လို့လည်းသူကပြောပါတယ်
။ဒီလိုမျိုးအပြင်ပေါက်ဖက်စီကနေပြီးတော့ကျွန်တော်တို့ဒီထက်ကောင်းမွန်တဲ့အခွေလမ်းတွေပေးပြီးတော့ကူညီမယ်ဆိုလို့ကျွန်တော်တို့ project ဟာ business ဆန်ဆန်တော်လို့ရတဲ့ productive ဖြစ်လာနိုင်တဲ့အခြေအနေရှိပါရဲ့ခင်ဗျာ
။ Maker Fest နည်းပညာတီထွင်မှုပြပွဲကို American Center နဲ့မန္တလေး Jefferson Center မှာနှစ်နေရာစလုံးပြည်ညာတဲ့ကျင်းပတာဖြစ်ပြီးဇန်နဝါရီ24နဲ့25နှစ်ရက်မှာဂိမ်းပြိုင်ပွဲကြီးနည်းပညာပြပွဲပြိုင်ပွဲနဲ့ဆွေးနွေးပွဲကြီးစီစဉ်ထားတာဖြစ်ပါတယ်
ရန်ကုန်အမေရိကန်စင်တာမှာနှစ်ရက်ကြာဒီကနေ့နဲ့မနေ့ကနှစ်ရက်ကြာကျင်းပမယ့်ဒီနီးပညာနဲ့အမှုပညာတီထွင်ဖန်တီးမှုပွဲတော်ကြောင့်ကိုစောထက်ကပြောပြခဲ့တာဖြစ်ပါလိမ့်ရှင်အခုတော့စောစောကပြောပြခဲ့တဲ့ထိုင်းနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးဥပဒေအရမြန်မာနိုင်ငံသားတွေကိုယာနဲ့ချီပြီးတော့ပြန်ပို့ပေးနေတဲ့အခြေအနေကိုပြောပြပေးပါဦးမယ်ရှင
်ထိုင်းနိုင်ငံထဲကိုတရားမဝင်ခိုးဝင်သူတွေခွင့်ပြုချက်ရထားတဲ့အလုံးမဟုတ်ပဲတခြားအလုံးရှင်စီမှာအလုံးလာလုံးကြတဲ့အတွက်အဖမ်းခံရသူတွေကိုထိုင်းအစိုးရကအပြစ်ဒဏ်ချအရေးယူပြီးတဲ့နောက်ပြည်နယ်ထံပေးတဲ့အနေနဲ့မြန်မာအာဏာပိုင်တွေလက်ထဲကိုပြန်လည်လွှဲပြောင်းပေးလို့ရှိပါတယ်။ဇန်နဝါရီလ22ရက်နေ့ကတော့ကော့တောင်းရင်းနှောင်းနယ်စပ်ကိတ်ကနေတဆင့်အဲ့ဒီလိုပြန်ပို့တဲ့သူတွေထဲမှာမလေးရှားကိုလူကုန်ကူးခံရသူ10ယောက်ပါဝင်နေတယ်ဆိုပြီးကော့တောင်းမြို့ကပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရှေ့ပြောင်းလို့သမားပညာပေးစင်တာရဲ့ကော့တောင်းမြို့တာဝန်ကဦးမိုးဝေကပြောပါတယ်။
တယ်ရင်းမောင်းနော်ကြားလေက80နဲ့6ယောက်မိန်းကလေး14ယောက်အားလုံး90နဲ့3ယောက်ပါတယ်ရှင်းပြည်နယ်က10ယောက်ပါတယ်အပ်ဒစ်ရှင်းမင်းအောင်ကလေးမလေး2ယောက်နဲ့ဆရာနာလူကြီးပေါ့နော်10 8ယောက်သူတို့10ယောက်အဲဒီနေ့တလပိုင်း2020ကနေကိုစင်းနဲ့ကိုလာတယ်မိရန်ကုန်ရောက်တော့ပွဲစား30သူတို့ဒီကိုတောင်ပို့လိုက်တာပေါ့ကိုတောင်ကနေသူတို့ဒီထိုင်းနဲ့ထဖို့ခဲနေစက်မှာအဲ့တော့ကျွန်မနှညပိတ်ရတယ်ပိတ်ပြီးဒီမှစားနေသူတို့ကွဲစားကားလာကြွေးတဲ့ချိန်မှာရဲအိတ်နဲ့အဖက်မှမိတာသူတို့မလေးရှားသွားလို့ဆိုသူတို့ကလာကြတာရှင်းပြီနဲ့ဘလောက်ဝကသမီးပြီးရောချုပ်ထမ်းမှာစက်ပြေးကြတယ်တရားရုံးဖြစ်တယ်ပြီးလို့ကြည့်သူတို့နိုင်ငံဆက်ကြောကိုးဝင်မှုနဲ့သူတို့အမိတ်ချပြီးတော့စက်မင်းရင်းနဲ့မှပြန်ပို့လိုက်ရပါဘူ
းလူကုန်ကူးခံရသူတွေဟာရှင်းပြီနဲ့ဘလောက်ဝကအမျိုးသမီးနှစ်ဦးနဲ့အမျိုးသားဖြစ်ဦးဖြစ်ပြီးသူတို့ကိုခေါ်လာတဲ့လူပုံကူးသူတွေကိုဖမ်းမမိတဲ့အတွက်ထိုင်းရဲကသူတို့ကိုနိုင်ငံချက်ကျော်ခိုးယဉ်မှုနဲ့ထောင်ချခဲ့တာဖြစ်ပါတယ်။လူပုံကူးခံရသူတွေတဲ့ကတူကတော့လူပွဲသားတွေနဲ့တွေ့ပြီးအခုလိုမျိုးပြဿနာတွေကြုံလာရတဲ့အတွက်အတော့ကိုထိတ်လန့်ကြောက်ရွံ့မိတယ်လို့ပြောပါတယ်
။ဆက်မလေးရှားမှာရောက်တဲ့အခါမလေးငွေ600နဲ့ပေးရမယ်လို့ပြောတာ။တရားနာဖြစ်မယ်လို့ပြောတာ။ဦးစင်းသားကဘာဖြစ်လို့လဲဆိုတော့အမှပဲအဲ့လိုချစ်တဲ့ဘယ်လိုလဲတော့မလို့သိခဲ့တယ်ဆက်ချက်မှာအင်းမင်းမဆုံးဘူးရဲ့အရှင်ကအရှင်ဆိုတော့ဆင်းလန်းသွားတာပေါ့ကြောက်လိုက်ကြောက်တယ်ကျွန်တော
်အခုလိုမျိုးလူကုန်ခံရသူတွေအပါအဝင်ထိုင်းဥပဒေချိုးဖောက်မှုနဲ့အပြစ်သေးခံရသူတွေကိုထိုင်းရတာပိုင်းတွေကရနောင်းကော့တောင်းကနေမြန်မာနိုင်ငံကိုပြန်ပို့ခဲ့တာမနစ်က2019ခုနှစ်မေလကနေဒီနှစ်2020ဇန်နဝါရီလအထိ6လတာကာလအတွင်းမှာလူပေါင်း 1,000 နီးပါးရှိနေတာပါ2020ဇန်နဝါရီလထဲမှာတည်းအခုလိုမျိုးပြန်ပို့ခံရသူပေါင်း300ကျော်ရှိနေတယ်ဆိုပြီးဦးမိုးဝေကပြောပါတယ်အခုလိုမျိုးနေရပြန်ပို့ခံရသူတွေထဲမှာလုံသမားအခွင့်အရေးဆုံးရှုံးနေရတဲ့သူတွေပါဝင်ပြီးသူတို့နေရမပြန်နိုင်ခင်မိသားစုနဲ့အဆက်အသွယ်ရဖို့ကြိုးစားနေချိန်မှာစောင့်ဝင်နေရအခက်အခဲတွေကိုကြုံနေရတာကိုမြန်မာအာဏာပိုင်တွေသိစေချင်တယ်လို့လည်းဒုက္ခကြုံနေရတဲ့မြန်မာတွေကိုအကူအညီပေးနေတဲ့ဦးမိုးဝေကပြောပါတယ
်ဒီခိုင်ရကကျော်အခက်အခဲရှိနေတာပေါ့ကျွန်တော်လည်းကြောက်ဖို့ဒီဟာတွေဒီလိုပြဿနာတွေမျိုးကကျွန်တော်ရှိမှာနည်းနည်းဖြစ်နေတယ်ကြာမရှိဘူးတိုင်းမနေကြတဲ့လူတွေလည်းရှိတယ်ခိုင်းရပြန်ပေါ်လို့မရဘူးသူတို့ပြန်လွတ်လို့လည်းမရဘူးကျွန်တော်တို့နေနေရဒီခေတ်ကကျွန်တော်အလုပ်မှားတွေခွေးရည်တွေဆုပ်ဆုပ်ချေတွေလည်းကုတ်ရဲ့မျိုးတွေကဒါဒီကြောင့်မို့ဒီပြဿနာလေးကိုကျွန်တော်တို့ဆွေးရသိစေချင်တယ်ဒီခက်ခဲလေးတွေကျွန်တော်တို့ရှိတယ်ဟာနေကြမှာ
ဒီလေးမှာအလုပ်ကန်နေရှားပါတဲ့အတွက်ပြပောက်ကိုထွက်ပြီးအလုပ်လုပ်ကြတဲ့အထက်မှာအသက်18နှစ်အောက်လူငယ်လေးတွေလည်းပါဝင်ပြီးထိုင်းနိုင်ငံထဲမှာဖမ်းဆီးခံနေရတာတွေလည်းရှိနေတာပါအများစုဟာမလေးရှားနိုင်ငံဘက်ကိုခိုးဝင်ဖို့ကြိုးစားရင်းအဖမ်းဆီးခံရတာဖြစ်တယ်လို့ထိုင်းနိုင်ငံထဲမှာပြစ်မှုတွေကြောင့်နှိမ့်စီထိမ့်သိမ်းခံရပြီးမှပြန်လွှဲပေးတာတွေလည်းရှိနေပါတယ်ထိုင်းနိုင်ငံထဲမှာတရားဝင်ကတရားမဝင်ပါမြန်မာလူသမား3000တက်မနည်းရှိနေပြီးနေ့စဉ်လည်းအလုပ်လုပ်ကြဖို့ထိုင်းနိုင်ငံထဲကိုဝင်ရောက်နေစေဖြစ်ပါတယ်ရှင်
မအေးအေးမှပြပြသွားတာပါရှင်ကျမတို့ video ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တယ်နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်သလို email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလံမီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ် January 24ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။ခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကန်တာတွေမှာတော့အမျိုးသမီးကန်တာတုဒ္ဒဆုံးနဲ့အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာအစီအစဉ်မှာနားဆင်ကြရမှာက
သူသဖြင့်ဒီတန်လင်းမြစ်ကိုပိုင်ဆိုင်နေတဲ့ဒီတရုတ်နိုင်ငံရဲ့နောက်တစ်ခါယူရီးယားနိုင်ငံရဲ့မြန်မာနိုင်ငံရဲ့ပေါ့နော်အဲ့မှာရှိတဲ့ပညာရှင်ပိုင်းတွေကနောက် civil society ကိုခေါ်တဲ့အောက်ခြေလူလူပိုင်းတွေကိုကျွန်တ
ော်တို့ဒီတန်လျက်ကထွက်တဲ့တရားစာတာတွေထုတ်ယူမယ်ဆိုရင်သတိထားဖို့လိုအပ်တဲ့အချက်တွေကိုမြမပြည့်မြဲစွမ်းရင်အဖွဲ့ရဲ့အတွင်းရေးမှူးပြောကြားချက်နဲ့အတူနားဆင်ရမှာပါအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပါမယ်ရှင်အင်းနီချင်းတရုတ်နိုင်ငံမှာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းတအိမ်ထောင်ကလေးတဦးသာယူခွင့်ပြုတဲ့စနစ်ကြောင့်သမီးမွေးတာကိုမလိုလားတဲ့အတွက်ကြောင့်ရောအခုဆိုရင်တရုတ်အမျိုးသားဥယေဟာအမျိုးသမီးဥယေထက်တန်း30ပိုပြီးတော့များနေပါတယ်ဒါကြောင့်ဒီအိန္ဒိချင်းကကချင်တိုင်းရင်းသူအမျိုးသမီးတွေဇနီးမယားအဖြစ်ရောင်းစားတာကိုခံနေကြရပါတယ်ဒီအကြောင်းတရုတ်မြန်မာနယ်စပ်မှာလူကုန်ကူးခံရမှုသတင်းကိုကိုယ်တိုင်သွားရောက်ယူခဲ့တဲ့အပြင်အင်ဒိုနီးရှားကကျွန်းတစ်ကျွန်းမှာရောင်းစားခံရတဲ့မြန်မာရေးလုပ်သားတွေအကြောင်းသတင်းယူခဲ့လို့ပူလစ်ဇာအထူးသတင်းထူးချွန်စုကိုရရှိခဲ့တဲ့ AP သတင်းတောက်အဖွဲ့မှပါဝင်ခဲ့သူအက်စတူးဆန်ကိုဆက်သွယ်မေးမြန်းပြီးတော့အမျိုးသမီးခန္ဓာမှာဒေါ်လာလတန်ကတင်ပြထားတာကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်ရှင်
'Cause it only serves to make me more determined to achieve my final goal, and I come back even stronger.
Human Rights Watch အဖွဲ့ရဲ့စီမံခန့်ခါမှာထုတ်ပြန်ထားတာခုလိုမျိုးလူကုန်ကူးခံရတဲ့ကချင်မျိုးသမီးတွေအများစုက KIA ထုံးချုပ်တဲ့နေမြေတွေကဖြစ်ကြတယ်အဲ့ဒါကြောင့်မလို့မြန်မာဘက်ကပေါ့နော်ဒီလူကုန်ကူးခံရမှုနဲ့ပတ်သက်ပြီးတော့စီရင်စရာအတိအကျမရှိဘူးပေါ့နော် KIA ထိန်းချုပ်တဲ့ဒေတာအနေပြမှာလူအမျိုးသမီးအများစုကဘာလို့လူကုန်ကူးခံကြရလဲ
ကျမတို့အဲ့ဒီဟာဘာကြောင့်မလို့အဲ့လိုဖြစ်တာလဲဆိုတာကိုတီးဖို့ဆိုရင်2017ခုနှစ်ဒီစစ်ပွဲတွေပြည်တွင်းစစ်ပြန်စဖြစ်လာတဲ့အချိန်တွေကိုကျမတို့ပြန်သွားကြည့်ရလိမ့်မယ်ရှင်အဲ2017ခုနှစ်မှာဘာဖြစ်တယ်လဲဆိုတော့ပမော်နဲ့ကချင်ပြည်နယ်အရှေ့တောင်ပိုင်းအချမ်းမှာရှိနေတဲ့ကချင်လူမျိုးတွေကချင်ရွာသားတွေကစစ်ပွဲစဖြစ်လာတဲ့အခါမှာအနည်းဆုံးဆုံးနေရာကိုပြေးတဲ့အချိန်မှာသူတို့ကဒီ KIO KIA ထိန်းချုပ်တဲ့အနေနဲ့ကအနည်းဆုံးဆုံးဖြစ်ပြီးတော့မှသူတို့အတွက်ကလည်းမျက်ပေါင်းများစွာဒီတိုင်းတာလက်နက်ကိုင်အဖွဲ့အစည်းကိုပဲယုံကြည်အားထားတဲ့အနေအထားမျိုးရှိတဲ့ခါကျတော့သူတို့အဲ့ဒီတိုင်းတာလက်နက်ကိုင်တွေဒီအုပ်ချုပ်တဲ့နေမျိုးထွက်ပြေးတယ်။ဘာကြောင့်မလို့လဲဆိုတော့သူတို့ကအစိုးရအုပ်ချုပ်တဲ့ဒေသကိုမထွက်ပြေးရဲကြဘူး။သူတို့ကလည်းမျက်ပေါင်းများစွာခံခဲ့ရတဲ့ဒီစိတ်တုံတွေရှိတဲ့ခါကျတော့သူတို့ကကြောက်ပြီးတော့မှဒီတရုတ်ပြည်နဲ့ပို့ပြီးနေတဲ့နေရာကိုထွက်ပြေးတယ်။နောက်တစ်ခုကကျတော့ဒီမြန်မာပြည်ထဲမှာပဲမဟုတ်ဘဲနဲ့တရုတ်ပြည်နယ်မှာလည်းတိုင်းတာလူနည်းစုအနေနဲ့ကချင်တွေရှိတယ်။အဲ့တော့တချို့ကချင်ပြည်နယ်ထက်တောင်ပိုင်းမှာရှိနေတဲ့လူတော်များများကဒီတရုတ်ပြည်နယ်နီးတဲ့နေရာကိုဘာကြောင့်မလို့ထွက်ပြေးသလဲဆိုတော့သူတို့နဲ့နီးစပ်တဲ့ဆွေမျိုးတွေရှိတဲ့အတွက်ကြောင့်မလို့ပြေးတာမျိုးလည်းရှိတယ်။ Human Rights Watch ပြောတဲ့အခါလည်းအများကြီးထင်နိုင်တယ်။ဘာကြောင့်မလို့လဲဆိုတော့တိုင်းတာလက်နက်ကင်ဒေတာအုပ်ချုပ်တဲ့ဒေတာမှာဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မလို့တချို့အထက်အလက်တော်များများမှာသူမြန်မာအစိုးရဘက်ကနေမသိရတယ်ရှိရဒါပေမဲ့ကျွန်မသိတဲ့လောက်ကတော့တိုင်းနာကနေကင်ဒီတာတွေမှာရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကအခုလိုမျိုးမကုန်ကူးခံရတဲ့အမျိုးသမီးတွေကိုသူတို့ခါသူတို့ရှင်းောက်ထားတာတွေရှိတယ်။အဲ့ဒါတွေကိုလိုအပ်တယ်လို့သူတို့ဒီမြန်မာအစိုးရဘက်ကလည်းပြန်ပြီးတော့မှဒီအထက်လက်ကိုပြန်ပြီးညှဝေတယ်လို့ကျွန်မတော့သိထားတယ်ရှင်။ဟုတ်ဒါပေမဲ့ခုနကဒီ Human Rights Watch ပြောသလိုပေါ့နော်။ဒီအမျိုးသမီးတော်တော်များများကစစ်ဘေးကောင်ခန်းတွေမှာရှိနေတယ်။အဲ့ဒီစစ်ဘေးကောင်ခန်းတွေကလည်းအဓိကလနကိုင်အုပ်ချုပ်မှုနဲ့နေမြေတွေကမှာပဲရှိနေတဲ့အခါကျတော့အရေးအတွက်ကအဲ့ဒါပဲပုံများတယ်လို့ဖြစ်နေတာပေါ့နော်ဟုတ
်နောက်တစ်ချက်စိတ်ဝင်စားစရာကျွန်မတွေ့ရတာပေါ့နော်ဒီရောင်းစားခံရတဲ့ကချင်မျိုးသမီးအများစုကပဋိပက္ခဖြစ်ပွားရာဒေသကနေပြီးတော့အများဖြင့်ကြာကြတာပေါ့ဘာဖြစ်လို့လဲဆိုတော့အမျိုးသားတွေကစစ်တိုက်ဖို့ထွက်သွားတယ်သူတို့ကအိမ်မှာအိမ်တော်ဦးစုပြည့်ခြံခဲ့တယ်အဲ့တော့မိသားစုစားဝတ်နေရေးအတွက်ပြည်လဲဘူးကငွေရှာဖို့လိုတယ်ငွေရှာဖို့လိုတဲ့အခါမှာတရုတ်ပြည်မှာစားစားကောင်းကောင်းရမယ်အဲ့လိုမျိုးဖျားယောင်းတွေးဆောင်မှုတွေကြောင့်ပေါ့နော်သူတို့တွေပါသွားကြတယ်လို့လေ Human Rights Watch ကထောက်ပြထားပါတယ်အ အဲ့ဒါလေမှန်တယ်တော့မှန်တယ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါကျတော့ဟိုဘယ်လိုပြောမလဲအကုန်လုံးကြီးကတော့ဒီစစ်တိုက်သွားတဲ့ဟာမျိုးမဟုတ်ရှင်ဘာကြောင့်လဲဆိုတော့တချို့အများသောအဖြစ်က civilian ပေါ့နော်တီတူတွေအချက်ပေါင်းပိုင်းမှာနေတဲ့ဒီမမော်နဲ့နေတဲ့ area ဒီနားလုံးနဲ့နေတဲ့ area အလူတွေကအများသောအားဖြင့်လယ်သမားတွေဟုတ်တယ်ဒါပေမဲ့စစ်ဘေးဆောင်ဖြစ်လာပြီးတော့မှတို့ရဲ့လယ်တွေကိုပြန်မသွားနိုင်တဲ့အခါမှာတချို့ကတော့လက်နက်ကင်တွေဝင်လာအများစုကတော့တို့ရအုပ်ချုပ်နယ်မြေဒေသဘက်ကိုပြန်သွားပြီးတော့မှလေပိုင်ရပိုင်တဲ့သူတွေရဲ့မြေမှာပြန်သွားပြီးတော့မှအလုသမားအနေနဲ့သွားလွတ်တာမျိုးစစ်ဘေးဆောင်စခန်းကအမျိုးသားပုံမျက်နှာနဲ့ဒီမှာအမေးဖြေလုပ်တဲ့အချိန်မှာတို့တို့လိုမျိုးပြောပါတယ်ခင်ဗျားတို့အဖြစ်ကတို့တလားကိုနှစ်ပတ်သုံးပတ်အဲ့လိုမျိုးသွားပြီးတော့မှလယ်နေတွေပိုင်တဲ့သူတွေရဲ့လယ်ထဲမှာသွားပြီးတော့မှနေသားအနေနဲ့အလုသွားလွတ်တာတွေရှိတယ်မပြောချင်နေမှာသွားလွတ်တာတွေရှိတယ်ဒီစပါးစိတ်တဲ့နေရာတွေမှာအလုသွားလွတ်တာရှိတယ်အဲ့တော့များသောအဖြစ်အိမ်မှာကြံခဲ့တဲ့သူတွေကအမျိုးသမီးနဲ့ကလေးတွေပုံများတယ်အဲ့ခါကျတော့လူငယ်အမျိုးသမီးတွေကပို့ပြီးတော့မှလူကုန်ကူးခံရတဲ့အနေအထားမှာတော့ရှိရပါတော့အဲ့တော့အမျိုးသားတွေကများသောအဖြစ်သူတို့မိသားစုတွေနဲ့အတူတူမရှိနေတာများတယ်ဟုတ်ကဲ့
နောက်တစ်ချက်ကျမသိချင်တာပေါ့နော်ဂူဟျူမန်ရိုက်စ်ဝေါ့ချ်ရဲ့ခေါင်းဆောင်ကလေးမွေးခဲ့ကလေးမွေးပြီးရင်ပြန်ချင်ပြန်လို့ရတယ်ဆိုတော့ဒီလိုကလေးမွေးပြီးတဲ့အခါကျတော့ကချင်မျိုးသမီးတွေကိုပြန်ကွင်းတူတယ်ဆိုတော့အဲ့လိုမျိုးရောင်းစားခံပြီးတော့ကလေးမွေးပြီးတော့ပြန်ချင်ပြန်ဆိုပြီးတော့ပြန်ကွင်းရတဲ့အမျိုးသမီးတွေနဲ့ရောအစ်စတာတို့ကြုံဘူးပါလားကြုံဘူးလို့ရှိလို့ရှိရင်သူတို့ရဲ့အတွေ့အကြုံပေါ့နော်ဘယ်လိုသူတို့ခံစားရလဲဘယ်လိုဖြတ်သန်းမှုတွေလုပ်ခဲ့ရတယ်ဆိုတာကိုအစ်စတာတို့မေးခဲ့ဘူးပါလား
ဟုတ်ကဲ့ရှင်အဲ့ဒီဟာကိုကျမတို့အသေးအချာကိုမေးခဲ့ရမျိုးရှိပါတယ
်
အဲဘာကြောင့်မလို့လဲဆိုတော့တော်တော်လေးကိုစိတ်ဝင်စားချက်ကောင်းတယ်ပေါ့နော်ဘာကြောင့်လဲဆိုတော့တချို့ကလေးမွေးပြီးပိန်မဲ့ဘာကြောင့်မလို့6နှစ်9နှစ်ကြီးတရုတ်ပြည်မှာသွားပြီးတော့မှပိန်မိနေကြတာလဲဆိုတော့ကျမတို့ကသိချင်တာပေါ့အဲ့ဒါနဲ့ကျမတို့ကလွတ်လာတဲ့အမျိုးသမီးတွေကိုမေးတယ်ဒါပေမဲ့ကျမထင်တာကတော့လူတယောက်ချင်းစီရဲ့အဖြစ်အပျက်ကတော့ကွဲပြားမယ်လို့ထင်ပါတယ်ရှင်ဒါပေမဲ့ကျမတို့တွေ့ခဲ့တဲ့အမျိုးသမီးတွေသူတို့ထပ်တည်းလွတ်မြောက်လာတဲ့လူတွေကပြန်ပြီးပြောပြတဲ့အနေအထားအရဆိုရင်သူတို့ကပြောတယ်အိမ်ရှင်တွေပေါ့နော်ကျမကလေးလမ်းမွေးပေးပြီးကျမအိမ်ပြန်ချင်တယ်ပေါ့နော်အဲဆွေမျိုးတွေမိသားစုတွေနဲ့အဖေအမေညီကောင်မောင်မတွေနဲ့တွေ့ချင်တယ်ဆိုပြီးတော့မှတောင်းဆိုရဲခါကြရင်တို့ကပေးပြန်မယ်ပေးပြန်မယ်ဆိုပြီးတော့မှတို့ကပေးမပြန်ဘဲနဲ့တို့အိမ်မှာပဲပုံမှန်လုပ်နေကြလိမ့်မိုင်းဆိုင်ရာတန်းဖက်မှုနဲ့အိမ်တွင်းတန်းဖက်မှုတွေတို့ကိုကျူးလွန်တယ်ပြီးတော့မှဒီအမျိုးသမီးတွေဆိုရင်ဥမာ yes ခန်းကိုတို့ကိုယ်တိုင်သွားပြီးတော့မှကျမလူကုန်ကူးခံရတာပါဆိုမှတရုတ်ရဲတွေကိုတော့ပြောတာတောင်းမှတရုတ်ရဲတွေကအဲ့ဒီသူ့ကိုအိမ်တွင်းတန်းဖက်မှုလုပ်နေတဲ့အိမ်ကိုသူ့ကိုကိုယ်တိုင်ပြန်သွားပို့တယ်အဲ့တော့သူတို့ကိုကလင်းမွေးပြီးတာနဲ့ပြန်ခိုင်းတယ်ဆိုတော့အချက်လက်ကတော့တယောက်နဲ့တယောက်ရဲ့အခြေအနေပေါ်မှာမူတည်ပြီးတော့မှကွဲပြားမယ်လို့ထင်ပါတယ်ဒါပေမဲ့ကျမတို့တော်တော်များများကိုတွေးခဲ့တာကတော့ကလင်းမွေးပြီးတာနဲ့ပြန်ခိုင်းတယ်ဆိုတော့အချက်လက်ကတော့ကျမကြုံတွေ့ခဲ့ရတဲ့လောက်ကတော့မှန်ကန်မှုတိတ်မရှိပါဘူ
းဒီ Human Rights Watch ရဲ့အစီရင်ခံစာမှာပဲထပ်ပြီးထောက်ပြမစူးသူအစီရင်ခံစာပြုစုရမှာပြန်လွတ်လာတဲ့အမျိုးသမီး30ကျော်လောက်နဲ့ကိုတွေ့ဆုံမိညာပြီးတော့ဒီအစီရင်ခံစာကိုထုတ်ပြန်ဆိုလို့ပြန်လွတ်လာတဲ့အမျိုးသမီးတွေရှိတော့ဘယ်ပုံပင်နည်းနဲ့သူတို့ပြန်လွတ်လာအောင်ကြိုးစားကြလဲရှင
်အဲ့ဒါတော်တော်လေးစိတ်ဝင်စားချက်ကောင်းတယ်ဘာကြောင့်မလို့လဲဆိုတော့ကျမတို့ဒီလွတ်လာဒီသိတုံတော်တော်ဆိုးတဲ့အမျိုးသမီးသူခံရခဲ့တဲ့အကြောင်းအရာကိုပြောပြလိုက်တဲ့အချိန်မှာ
ဟုတ်ကဲ့
သူကဖုန်းကလုံးကိုရှာတွေ့ရအဲ့အိမ်မှာပဲအဲ့ဖုန်းအဟောင်းကိုတွေ့တော့သူအဲ့ဖုန်းအဟောင်းလေးကိုသူတင်းထားပြီးတော့မှဈေးသွားတဲ့အချိန်မှာသူပတ်စံနည်းနည်းဆီစုထားပြီးတော့မှအဲ့ဖုန်းဆိုင်မှာသွားပြီးတော့သူက SIM card လေးဝယ်တယ်ဝယ်ပြီးတော့မှသူတိထားသလောက်ကတော့ UNAM ပြည်နယ်ကိုခေါ်မဲ့ဖုန်းနံပါတ်ကုန်းနံပါတ်ဗာနဲ့ဆက်တယ်လဲဆိုတော့သူကသိတယ်ဘာကြောင့်လဲဆိုတော့သူကလည်းတရုတ်နယ်စက်မှာနေလာတာ9နှစ်ရှင်းနှစ်ရှိပြီဆိုတော့သူအဲ့တောင်းပြည့်တဲ့အခါကျတော့သူကသွေးမိသွေးရဖုန်းနံပါတ်အကုန်လုံးနှိပ်တာနှိပ်တော့သူကနောက်ဆုံးကျတော့ဒီအမျိုးသမီးတယောက်ကကောက်ကင်တယ်သူကတော့တရုတ်နိုင်ငံသားဒါမဲ့ကချင်ပေါ့နော်အဲ့တော့သူကဘာသာစကားချင်းပြီးတဲ့အခါကျတော့မှသူကအဲ့မှာစပြီးတော့မှဒုက္ခရောက်နေတဲ့အကြောင်းပြီးရင်ဒီတိုင်းနာလနဲ့ကအုပ်ချုပ်မှုနယ်နေပြည်သားမှာရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကအဲ့တို့ကဲဖို့အတွက်ဟိုကူညီပေးတယ်ဆိုတော့အကြောင်းအရာလို့ပြထားတဲ့ခါကျတော့သူအဲ့ဒါလေးကိုသူ့ကူညီပေးဖို့တော့ပြောပြပေးဖို့အဲ့လိုမျိုးသူကအကူအညီတောင်းပြီးတော့မှတချို့ကအဲ့လိုမျိုးပုံစံမျိုးနဲ့သူတို့ဘယ်နေရာမှာရောက်နေရဲဆိုတာကိုဒီတရုတ်ပြည်မှာအသုံးများတဲ့ WeChat ပေါ့နော် application အဲ့ဒါ social media application ကိုတောင်းပြီးတော့မှ WeChat မှာဘယ်နေရာမှာသူကရောက်နေရဲဆိုတော့ location ကိုသူကနှိပ်ပြလိုက်အဲ့နေရာမှာတွေ့နိုင်တယ်ဆိုတဲ့အမျိုးပေါ့နော်အဲ့ဒါနဲ့သူတို့လာပြီးတော့မှကယ်ပေးတဲ့သူတွေရှိရပေါ့တချို့ကအဲ့လိုမျိုးလွတ်လာတယ်အမျိုးသမီးတော်များများကတော့ yes ခံတွေ့ရတယ်တရုတ် yes ခံကိုသွားပြီးတော့မှကျမလူကုန်ဥခံနေရတာပါအဲ့တော့ကျမနိုင်ငံကိုပြန်ပို့ပေးပါကျမဘယ်နိုင်ငံကနေရောက်လာတာပါဆိုပြီးတော့မှသွားပြီးတော့မှသူတို့ကိုယ်သူတို့အဖမ်းခံတာမျိုးတွေရှိရတချို့တရုတ် yes တွေကတော့သူတို့ yes ခံလာပြီးတော့မှလူကုန်ကူးခံရတဲ့သူတွေကိုလူကုန်ကူးတဲ့သူတွေကိုပဲပြန်ပြီးပို့ပေးတာမျိုးတွေရှိတယ်လို့တချို့ကတော့မြန်မာအစိုးရကိုပြန်ခေါ်ပြီးတော့မှအ
ပြန်ပြီးပို့ပေးတာရှိသလိုတိုင်းဒေသနဲ့ကဥမာ
ဒီလူတွေကသူတို့ခေးမပေးမရမယ်ဆိုတာကိုတို့ဒီမှာတို့လူမှုအတိုင်းဝိုင်းကလူတွေကသိပြီးနားမလဲကြတာပေါ့နော်အဲ့တော့မျိုးပြန်လို့လာပြီးတော့တစ်ဖက်နိုင်ငံကိုပြန်ရောက်လာတဲ့အခါမှာ human rights watch report
ကိုပဲတန်ကူကရမယ်ဆိုရင်ဒီအမျိုးသမီးတွေကစီလီကွန်ဗယ်လီဟာနည်းပညာပိုင်းဆိုင်ရာကျွမ်းကျင်သူတွေအခြေဆိုင်ရာနေရာဖြစ်ပြီး Google, Facebook နဲ့ Apple ကုမ္ပဏီတွေရဲ့ ဌာနချုပ်ရုံးတွေလည်းဖွင့်လှစ်ထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်း San Francisco ကနေစန်ဂျိုးအထိကျယ်ပြန့်တဲ့အဲ့ဒီနေရာမှာနည်းပညာကုမ္ပဏီတွေလည်းစတင်ဖွင့်လှစ်လေးရှိပါတယ်။ဒီကုမ္ပဏီတွေဘလို့အစပြုလှုပ်ဆောင်ကြတယ်လဲဆိုတာကိုဒီသတင်းပတ်ရဲ့
At first, my parents were very confused.
မိမာရီကတော့ဖျက်သွားပါလိမ့်လို့တွေးနေကြမှာပါဖေးချောင်းတက်ဖို့ပြင်ဆင်ရတယ်နောက်ဖေးချောင်းရောက်ပြီးမှဆက်မတက်တော့ဘူးဆိုတော့ဘာကြောင့်လဲဆိုတာကိုသူတို့နားမလည်နိုင်ဖြစ်ပါတယ်လူသားတွေရဲ့နေစဉ်ဘဝမှာအထောက်အကူပြုစေမဲ့နီးပညာဆိုင်ရာပစ္စည်းတစ်ခုကိုထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကို
လူခန္ဓာကိုယ်အနေထားနဲ့အပြေးလေ့ကျင့်ရမှာရေရှည်တန်းဖြစ်စေနိုင်တဲ့အနေထားတွေကိုရှာဖွေဖော်ထုတ်ပေးတဲ့လူခန္ဓာကိုယ်မှာတက်ဆင်လို့ရတဲ့စံစာကိုလူမှုဘော်ဒီတက်ကုမ္ပဏီကတီထွင်လိုက်ပါတယ်ကုမ္ပဏီပူးတဲ့တည်ထောင်သူတူဦးဖြစ်တဲ့ချားစ်ဝမ်ကအခုလိုပြောပါတယ်
There are a lot of studies that show လူခန္ဓာကိုယ်မှာတက်ထားတဲ့လူမိုလိုက်စင်ဆာကတုံ့ခါပြီးတော့သတိပေးပါရယ်နောက်ထပ်စင်ဆာတစ်ခုကတော့အပြေးလေ့ကျင့်ရမှာလူခန္ဓာကိုယ်မှာတက်ဆင်းပြီးတော့အသုံးပြုနိုင်ပါတယ်ဒီစင်ဆာတွေကနေပေးပို့တဲ့ခန္ဓာကိုယ်အနေအထားကိုချိတ်ဆက်ထားတဲ့မိုဘိုင်းဖုန်းကနေတဆင့်သိရှိနိုင်တာပါလုပ်ငန်းတစ်ခုစတင်ထူထောင်တာဟာအပြေးလေ့ကျင့်တယ်လို့ပဲလို့ကုမ္ပဏီပူးတဲ့တည်ထောင်သူအန်ဒရူးချ
ရဲ့လှုပ်ရှားမှုနဲ့ဆုံးဖြတ်ချက်ချမှုတွေကိုနိုင်ရှင်ကြည့်ဖို့ဖြစ်နိုင်ပါဘူး။ဒါကလည်းဘျူရိုကရေစီသိမ့်မရှိလို့ပါ
။လုပ်ငန်းတစ်ခုစတင်ထူထောင်ရမှာပါဝင်သူတွေဟာမြင်မြန်ဆန်းဆန်းလေ့လာသင်ယူဖို့လိုပြီးနေ့စဉ်နေ့တိုင်းကြုံရတဲ့အခက်အခဲတွေကိုလည်းဖြေရှင်းနိုင်စွမ်းရှိရမယ်လို့ဝန်ကပြောပါရယ
်။ Super fun I mean
တကယ်ကိုပြောစရာကောင်းပါတယ်။တစ်ခုနဲ့တစ်ခုမတူတာတွေကိုဒီမှာအမြဲလုပ်နေရပါဘူး။
Silicon Valley မှာအတူတကွပူးပေါင်းလှုပ်ဆောင်တဲ့အလေးအထားရှိပြီးလုပ်ငန်းတစ်ခုစတင်ဖို့တွန်းအားတွေလည်းရှိတာကြောင့်စိတ်သက်တက်ကြွစေရပါပဲလို့ Package ကပြောပါရယ်။အခုလိုသူ့လုပ်ငန်းအောင်မြင်လာတာကိုတွေ့ရတာကြောင့်မိဘတွေအနေနဲ့လည်းပျော်ရွှင်ကြပါတယ်လို့သူကပြောပါရယ
်။ I want to make them proud and I want them to know
သူတို့တွေဂုဏ်ယူစေချင်ပါတယ်။ကိုလုပ်ချင်တာကိုအိမ်မက်ကိုအကောင့်ထဲဖောက်ခွင့်ပေးခဲ့တဲ့အတိုင်းဆက်ကြိုးစားမယ်ဆိုတာကိုလည်းသိစေချင်တယ်။ကျွန်မအောင်မြင်မှုရဖို့ကြိုးစားရင်သူတို့ကိုဂုဏ်ပြုတာလည်းဖြစ်ပါတယ်။
အောင်မြင်မှုကိုရရှိဖို့ကြာရှုံးမှုကိုကြောင့်နေဖို့မလိုဘူးလို့လည်းပါကက်စ်ကဆိုပါတယ်ဒီအခြေအနေကိုလေ့လာသင်ယူဖို့အခွင့်အရေးတရအဖြစ်ရှုမြင်သင့်တယ်လို့လည်းသူကပြောပါတယ်ပါကက်စ်လိုဆီလီကွန်ဗယ်လီကိုပြောင်းရွှေ့လာသူနောက်တစ်ဦးကတော့စီးပွားရေးစုံဦးတီထွင်သူတူဦးဖြစ်တဲ့ရေဦးပါသူဟာတရုတ်နိုင်ငံကပြောင်းရွှေ့လာတဲ့လူငယ်တစ်ယောက်ဖြစ်ပြီးအမေရိကန်အိမ်မက်ကိုအကောင့်ထဲပို့ဖို့ဂိုရောင်တစ်ခုကနေလုပ်ငန်းစတင်ထူထောင်သူပ
ါ Every day is
နေ့စဉ်တိုင်းစိတ်လှုပ်ရှားစရာတွေကြီးပါပဲပုံမှန်လုပ်ရိုးလုပ်စရာတိုင်းလုပ်နေရတာမျိုးမဟုတ်ဘူးလေ
Massachusetts နည်းပညာတက္ကသိုလ်တက်ခဲ့တဲ့အင်ဂျင်နီယာဝူဟာဝင်းဆိုတဲ့ကုမ္ပဏီကိုပူးတဲ့တည်ဆောင်သူဖြစ်ပြီးတော့တရုတ်နဲ့အမေရိကန်နိုင်ငံကြားသွားလာရင်ဒီကုမ္ပဏီထောင်ဖို့အကြံရခဲ့တာပါ
in the 1980s
ကျွန်တော်1989ခုနှစ်တည်းကတရုတ်နိုင်ငံမှာမွေးခဲ့ပြီးတော့အမေရိကန်နိုင်ငံကိုကျွန်တော်ငယ်ကလေးကရောက်လာခဲ့တာပါအဲ့ဒီချိန်တုန်းကလေတုညဉ့်ညမ်းတာတွေလည်းတကယ်ကိုမရှိပါဘူးကုတီမမီနေပါသေးတယ်အဲ့ဒီအချိန်မှာတရုတ်နိုင်ငံဟာဆင်းရဲနေသေးဖြစ်တာကြောင့်လမ်းတွေပေါ်မှာကားတွေလည်းမရှိသလိုဆဲဝန်တွေလည်းမရှိပါဘူးကျွန်တော်မိဘတွေနဲ့အမျိုးတွေကိုမကြာခဏသွားပြီးလက်ပတ်အောင်မှာပါတရုတ်နိုင်ငံမှာစီးပွားရေးတိုးတက်လာတဲ့အမျှသဘောပတ်ဝန်းကျင်အရေးကအစိုးဆုံးဘက်ကိုပြောင်းသွားပါတယ်ကျွန်တော်အမျိုးတွေအပေါ်အကျိုးသက်ရောက်မှုတွေရှိလာတာကိုကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ်
။လေရုညဉ့်ညမ်းတဲ့နေရာတွေမှာနေထိုင်ကြသူတွေရဲ့ဘဝတွေတိုးတက်လာဖို့ရည်ရွယ်ချက်နဲ့ဟောရီတကိုရီလေရုတပ်ဆင်ဆက်ကိုဝူးနဲ့အဖွဲ့ကဆောက်လုပ်ခဲ့ကြတာပါ။ကိုလံဘီယာနိုင်ငံကရွှေပြောင်းအခြေချလာတဲ့မိဘတွေကမွေးဖွားလာသူတူဦးဖြစ်တဲ့ MIT Engineer Eric Monos အတွက် Silicon Valley ကိုရောက်ဖို့ဆိုတာဟာလွယ်ကူတဲ့အလုပ်တော့မဟုတ်ပါဘူး။
I grew up with a single mom. My parents
were အဖေမရှိဘဲကျွန်တော်ကြီးပြင်းခဲ့တာပါ။ကျွန်တော်ငယ်ငယ်ကလေးကမိဘတွေကွာရှင်းခဲ့ကြပြီးအမေတယောက်တည်းပဲကျွန်တော်ကိုကျွေးမွေးပြုစုပြီးအိမ်လုံးအလုံးလုပ်ခဲ့ရတာပါ။ဒါကြောင့် MIT ကိုရောက်အောင်စူးစမ်းနိုင်ခဲ့တဲ့အတွက်ရောအခုလက်ရှိလုပ်ကိုစတင်နိုင်ခဲ့တဲ့အတွက်ပါတိတ်ကိုဂုဏ်ယူမိပါတယ်
။လေရုတန့်စင်ရေးဆက်ကိုတည်ဆောက်ဖို့စမ်းသပ်မှုအခြေအနေလုပ်ခဲ့ရတာနှစ်နှစ်နီးပါးကြာပါတယ်။လေလန်းချောင်းကိုထိန်းချုပ်တဲ့အစိပ်ပိုင်းတွေကိုသူတို့အဖွဲ့တီထွင်ဖန်တီးခဲ့တယ်လို့ဝူးကပြောပါတယ်။လေရုအရေးသွေးကိုစောင့်ကြည့်ဖို့ဒီစင်ဆာကိုတီထွင်ခဲ့တာဖြစ်တယ်လို့ application တစ်ခုကိုလည်းတီထွင်ခဲ့ကြပါရယ်နေရာပေါင်းစုံကလေရုအရေးသွေးကိုပြတဲ့မြေပုံဖြစ်လဲဒီ application ကိုအသုံးပြုနိုင်တယ်လို့ဝူးကပြောပါရယ်ဒီလိုလေရုစင်ဆာတွေနဲ့ GPS ပါတဲ့ဖုန်းတစ်လုံးရှိုံနဲ့ဘယ်နေရာမှာလေရုညဉ့်ညမ်းမှုရှိတယ်လဲဆိုတဲ့သတင်းအချက်အလက်တွေကိုလူတွေသိနိုင်ပါရယ်မြို့ရဲ့ဘယ်ပိုင်းမှာလေရုအရေးသွေးဘလောက်ရှိတယ်လဲဆိုတာကိုလည်းလူတွေသိနိုင်ကြမှာပါလို့ရေဝူးကပြောပါရယ
် important to rally peopleBut just having
the idea that you are going to be able to do it. You are going to be able to do it. You are going to be able to do it. You are going to be able to do it. You are going to be able to do it. You are going to be able to do it. You are going to be able to do it. You are going to be able to do it. You are going to be able to do it.
ကုမ္ပဏီတစ်ခုအောင်မြင်ဖို့ဆိုရင်အကြံဉာဏ်တွေကိုဘလောက်အကောင့်ထဲဖော်နိုင်ကြလဲဆိုတဲ့အပေါ်မှာမူတည်တယ်လို့ဝူးကဆိုပါတယ်ဝူးနဲ့အဖွဲ့ဟာဂိုဒေါင်တွေကနေသူတို့ရဲ့အလုပ်တွေအောင်မြင်လာဖို့တခါတလေမှတရက်ကို12နာရီတပတ်ကို9ရက်လုံးအလုပ်လုပ်နေကြရလဲဖြစ်ပါတယ်ဆီလီကွန်ဗယ်လီမှာနှီးပညာကုမ္ပဏီတစ်တွေအခုလိုပေါ်ထွက်လာသလိုနှီးပညာနဲ့ပတ်သက်တဲ့သင်တန်းတွေနှီးနော flavor တွေလည်းကျင်းပလို့ရှိပါတယ်နှီးပညာကိုအသုံးချပြီးလူတွေကိုဘလို့အကျိုးပြုမလဲဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့တင်နန်းတူတခုကိုတက်ရောက်ခဲ့တဲ့မလလဝင်းကတော့ဆီလီကွန်ဗယ်လီရဲ့အတွေ့အကြုံကိုအခုလိုပြပြသွားပါရခင်ဗျာ
သူစဉ်ကျွန်တော်တို့ကြောင်းပါပေါ့ဒီ Singularity University မှာ market တွေကိုမရောက်သေးတဲ့နည်းပညာတွေအများကြီးရှိတယ်။နောက်ကိုယ်နဲ့တူကြောင်းလာတက်တဲ့ကျောင်းသားတွေကလည်းတကယ်ကမ္ဘာအနှံ့ကဟောထိပ်သီးပညာရှင်တွေလို့ဖြစ်နေ။ဥမာလောက်ကမ္ဘာကိုရောက်ထူးတဲ့လူတွေပါတယ်။နောက်ပြီးတော့လည်းကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီ DNA တွေကို sequence လုပ်တဲ့လူတွေပါတယ်။နောက် gene တွေကျမယူမကောင်းကျွန်တော်ကန်ဆာယောဂရှင်တွေပါတယ်ဆိုရင်အခုကရှိတဲ့အပြင် market တွေမှာရှိတဲ့နည်းပညာကကီမိုသီရပီနဲ့ပဲဒါပေမဲ့ဒီကကျောင်းသားတွေလုပ်နေတဲ့ဟာတွေကဂျင်းကို edit လုပ်တဲ့ဟာမျိုးတွေသူဆိုမျိုးဆိုတော့တစ်ခါမှလည်းမကြဘူးဒီနည်းပညာတွေဒီရောက်လာပြီးတော့အရာဝတ္ထုတွေကိုအုံနောက်နဲ့ control brain နဲ့ mind နဲ့ control လုပ်တဲ့နည်းပညာတွေရောဒါတွေဆိုတော့တစ်ခါမှရှိတယ်လို့တော့မထင်ရတဲ့ဟာဆိုဒီရောက်ချင်းအစမဲ့ဝတ်ကြပြီးတော့ငွေတန်းရောက်သွားသလိုခံစားရတယ်
ကိုအောင်စီစဉ်ထုတ်လွှင့်ပေးနေတဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုအင်ကာနီမနက်ခင်းမှနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရစေရှင်။အခုဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးမယ့်သိပ္ပံနဲ့ဤပညာစီစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်။
တန်လင်းမြင့်မှာမြစ်တယံစာတာတုံးဆွဲဖို့အတွက်လှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးစိုးရိမ်ရတဲ့အနေအထားတွေကိုဒီတစ်ပတ်မှာပြောပြပေးမှာပါမြန်မာနိုင်ငံရဲ့အဓိကမြစ်ကြီး၄တွင်မှာအရေးပါတဲ့တန်လင်းမြင့်ဟာမြန်မာနိုင်ငံထဲမှာတိုင်းဒေသလူမျိုးစုဒေသတွေကိုဖျက်ပြီးစီးဆင်းနေတယ်လို့အိမ်ကြီးချင်းနိုင်ငံတွေမှာပါဖျက်ဆီးတဲ့မြစ်သစင်းဖြစ်ပါတယ်။ဒါကြောင့်ဒီမြစ်ရဲ့တန်ရန်စာတာကိုထုတ်ယူသုံးဆွဲမယ်ဆိုရင်အတောက်ကိုသတိထားရမယ်လို့မြမတဘာဝဝင်းကျင်ထိန်းသိမ်းလှုပ်ဆောင်နေတဲ့မြမပြည့်မြဲစွန့်ရင်အသင်းရင်းမြဲအထွေထွေအတွင်းမှုအန်ဝါစီဝဗေဒပညာရှင်ဥအောင်မြင့်ကပြောပါတယ်
။တန်လျင်မြစ်တရားစာတကိုနိုင်ငံတော်ရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုပြီးသုံးချနေနေရမှာအဓိကဒီမြစ်တရားစာတရဲ့ရေအားလျက်စက်တွေကိုထုတ်ယူအသုံးချခြင်းနဲ့ပတ်သက်တဲ့ကိစ္စတွေဟာတကယ်ရဲ့ sustainable development ဖြစ်မဖြစ်ပေါ့အဲ့ဒါတွေနဲ့ပတ်သက်ပြီးကျွန်တော်တို့စိုးရိမ်ပုံမှန်မှုရှိပါတယ်အဲ့ဒီအတွက်ကိုနိုင်ငံတော်ရဲ့လက်ရှိစီမံကိန်းတွေဆောင်ရွက်နေတဲ့အခြေအနေနဲ့တကယ်အောက်ခြေမှာပြီးမြစ်တရားစာတနဲ့တရားဆက်ဆက်နေတဲ့ပြည်သူတွေရဲ့အခြေအနေတွေလေ့လာပြီးတော့ဖြစ်သင့်ဖြစ်တတ်တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကစာရန်းနေပြည်သူတွေနောက်ပြီးတော့ workshop တွေပြုလုပ်တယ်အဓိကကျတဲ့ stakeholder တွေနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးတယ်အထူးသဖြင့်ဒီတန်လျင်မြစ်ကိုပိုင်ဆိုင်နေတဲ့ဒီတရုတ်နိုင်ငံရဲ့နောက်တစ်ခါယူရီးယားနိုင်ငံရဲ့မြန်မာနိုင်ငံရဲ့ပေါ့နော်အဲ့ဒီမှာရှိတဲ့ပညာရှင်ပိုင်းတွေကိုနောက် civil society ခေါ်တဲ့အောက်ခြေလူလူပိုင်းတွေကိုကျွန်တော်တို့ဒီတရားစာတပေါ်မှာဆွေးနွေးတာတွေပေါ့နော်နောက်ပြီးစီမံခန့်ခွဲနဲ့ပတ်သက်တဲ့ဖြစ်နေတဲ့ခြေနေပေါ်မှာသုံးသပ်တာတွေကျွန်တော်တို့ဒီစက်တိုင်လုပ်ပါတာ
ဟုတ်ကဲ့ဆရာဆရာဆော့ဆော့ပြောတော့စိုးရိမ်နေဆိုတော့လေဘာကြောင့်စိုးရိမ်ရတာပါလဲဆရာဒီတန်လင်းမြစ်ပေါ်မှာရေကာတာတွေဘလောက်များဆောက်နေလို့စိုးရိမ်ရတာပါလဲ
လက်ရှိအသုံးပြုနေတဲ့ခြေနေကြည့်မယ်ဆိုရင်ဒီကျွန်တော်တို့မြင့်ညာပိုင်းဖြစ်တဲ့အပေါ်ပိုင်းရုပ်နိုင်ငံကလည်းဒီဓာတ်မှန်တွေစောက်ဖို့စီမံကိန်းတွေအများကြီးရှိပါတယ်ပမာပြည်ဘက်ကလည်းရှိတယ်ပေါ့နော်ဒါအခိုင်အမာပေါ့အဲ့ဒီရှိတဲ့စီမံကိန်းတွေကြီးတဲ့အခါမှာဒီဒီရုပ်နိုင်ငံဘက်ကတော့ကျွန်တော်တို့ဘာမှမတက်နိုင်ဘူးဒါပေမဲ့လို့ကျွန်တော်တို့အနေနဲ့ဒီမြစ်ကတစ်ခုတည်းဖြစ်တဲ့အတွက်ဒီရေတရားစာတကိုခွဲခြားအသုံးပြုရေးမှာကမ္ဘာလုံးနဲ့ဆိုင်တဲ့ဒီ transboundary laws and regulation တွေကိုတစ်ဖက်ကဆောင်ရွက်ထားတာတွေကျွန်တော်ဘက်ကဆောင်ရွက်ဖို့ရှိသလားနောက်ပြီးဘယ်လိုခြေနေလုပ်နေသလဲဆိုတော့ကျွန်တော်ဆွေးနွေးတာတွေရှိတယ်အဲတစ်ခုပေါ့နောက်တစ်ခုကအဓိကသူ့ပုံမှာ yearly asset တွေထုတ်မယ်ဆိုရင် yearly asset ထုတ်နည်းကတော့မျိုးမျိုးရှိတယ်အဲ့ဒီထက်မှဒီတက်တမအမြင့်ကြီးတွေစောက်ပြီးထုတ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီတက်တမတွေရဲ့ခိုင်မာမှုပေါ့နော်သူရဲ့ဒီစောက်မှုနည်းပညာတွေကဘယ်လောက်ထိခိုင်မာသလဲဘာဖြစ်လဲဆိုတော့ဒီမြစ်ကြီးကဘူမိဗေဒဆိုင်ရာဘက်ကကြီးမယ်ဆိုရင်ဒီ geological fault line လို့ခေါ်တဲ့ဒီပြည့်ရွေကြောတွေပေါ်မှာရှိနေတယ်။ဒါကြောင့်မလို့အဲ့ဒါနဲ့ပတ်သက်လို့ဒီပညာပိုင်းဘလောက်ခိုင်မာမှုရှိမလဲတကယ်လို့ဖြစ်ခဲ့လို့ရှိရင်ဘယ်လိုသောအန္တရာယ်တွေဖြစ်ပေါ်နိုင်လဲဆိုတာကိုအရုပ်နိုင်ငံဘက်ကရောကျွန်တော်တို့နိုင်ငံဘက်ကဘူမိပညာရှင်တွေကြီးလာတဲ့ခြေနေတွေရောကျွန်တော်တို့ကတတ်နိုင်ဆုံးဒီ information တွေကိုသိတာအောင်ကျွန်တော်တို့လုပ်တယ်။နောက်တစ်ခုကဒီမြစ်တရားစာတကထွက်တဲ့လျှက်စက်ကျွန်တော်တို့နိုင်ငံမှာထုတ်သုံးမယ်ဆိုရင်လည်းတရားစာတကိုဂီယာစနစ်ပေါ်မှာဂီယာစနစ်တန်ဖိုးပေါ်မှာထုတ်သုံးတဲ့တန်ဖိုးနဲ့ကန့်ညီတဲ့ကျွန်တော်တို့တန်တဲ့ဒီ value ကိုကျွန်တော်တို့နိုင်ငံရရလားဥပမာကျွန်တော်တို့ဒီမြန်မာပြည်ကြည့်လို့ရှိရင်ဒီ FDI လို့ခေါ်တဲ့ Foreign Direct Investment က 100% invest လာလုပ်တဲ့နိုင်ငံများကုမ္ပဏီကဒီတရားစာတတွေကို50%နီးပါးတော့သူတို့ပိုင်နေမယ်အဲ့ဒါဒီကြားမှာလည်းထွက်လာတဲ့လျှက်စက်ကလည်းသူတို့က90%ရာခိုင်နှုန်းလောက်ယူမယ်ဆိုလို့ရှိရင်ကျွန်တော်တို့အတွက်စိုးရင်ပွဲရပါတော့ကျွန်တော်တို့အတွက်ဒီမသေးကြတဲ့ပေါ့ကျွန်တော်တို့တန်မတန်ဆိုတဲ့အခြေအနေကရှင်းလင်းကျွန်တော်မသိရဘူးတန်ပညာရှင်ပိုင်းကဒီမြေတျောက်မှနေတဲ့လူတွေရဲ့ဒီလူမှုစီးပွားရေးပိုင်းတွေကမသိရဘူး။နောက်တစ်ခုကဒါတွေလုပ်လို့ရှိရင်အရေးကြီးတာကကျွန်တော်နိုင်ငံမှာတော့ပတ်ဝန်းကျင်ဆိုင်ရာဒီ EIA ဒီ regulation ဆိုတာရှိတယ်။ဒီ environmental social ကိုသုံးတာ။နောက်တစ်ခုက water နဲ့ပတ်သက်လို့လည်းရေနဲ့ပတ်သက်တဲ့ဒီ water management frame ရှိတယ်။အဲ့ဒါတွေနဲ့ဘလောက်ထိကန့်ညီမှုရှိသလဲဘလောက်ထိကျွန်တော်တို့ကတည်ကြမှုရှိသလဲဆိုတဲ့ပွင့်လင်းမြင်သာတဲ့ပေါ့နော်။ရှင်းလင်းပြောပြချက်တွေကျွန်တော်တို့သိအောင်ကြိုးစားနေရပေါ့တော့သိလည်းမသိရတဲ့ခြေအနေမှာမရှိသေးဘူ
းဟုတ်ကဲ့ပါဆရာဆက်ဒီတန်လင်းမြစ်ကဗမာပြည်ဘက်အချမ်းမှာပေါ့နော်ဟိုဆယ်တွေဆောက်တဲ့အခါမှာဟိုမြစ်ချောင်းမှာထိကြိုက်နိုင်တဲ့အနေထားပေါ့နော်ဟိုမှာဆိုရင်မြစ်ချောင်းမှာကျတဲ့အနေတွေရဲ့အပြောင်းလဲတွေနောက်ပြီးတော့မြစ်ဝကျွန်းပေါ်တစ်လျှောက်မှာထိကြိုက်နိုင်ခြင်းရှိကြတယ်အဲ့ဒါတွေနည်းနည်းပြောပြပေးပါဆရာ
မြစ်ကြောင်းနဲ့ပတ်သက်လို့တော့ဒီမြစ်တရားစာတာတစ်ခုကသူ့ရဲ့ရေဝေရေလေကစပြီးတော့မြစ်စည်းစင်းနဲ့တစ်လျှောက်လုံးပင်လယ်ဘက်ကိုပေါက်ထွက်တဲ့ဒီပေါ့တစ်လျှောက်လုံးကဒီ river ecosystem တွေနဲ့သူတက်ရောက်မှုတွေအများကြီးရှိတယ်။အဲ့ဒီမှာဒီနံပါတ်၁ကသူစည်းစင်းလာတဲ့မြစ်ကြောင်းတစ်လျှောက်လုံးကအပေါ်ပိုင်းမှာဆိုရင်အမှန်ဆိုရင်ဒီကချင်းလူမျိုးအုပ်စုတွေရှိတဲ့နေရာနဲ့လည်းနှိစက်တဲ့အပြင်ရှမ်းပြည်နယ်နောက်တစ်ခါကျွန်တော်ကယားပြည်နယ်နောက်တစ်ခါခရင်ပြည်နယ်မွန်ပြည်နယ်ကိုပြတ်တဲ့အတွက်ကျွန်တော်နိုင်ငံမှာအဓိကတိုင်းရင်းသားတွေနေထိုင်တဲ့နေရာတွေကိုဒီဖြတ်တဲ့အနေအထားမှာရှိတယ်ဒါတစ်ခုပေါ့ Now the Dimika season Larry the Shao Long no song Bamalanga Mastan Yewa Blue John Take Tabra Song. Ari area got the Gerans in Pinla Yinessa the using as that area ကျေးဇူးရှင်ငန်းဇက်ဒီဟာစနစ်ပေါ့နော်ဒီအစရာအီကိုစနစ်ဆက်ရှိတယ်အဲ့ဒါနဲ့ပတ်သက်တဲ့ဒီငါးပစုံတို့ခုနလိုပေါ့ဒီရောတို့ဒီရေမော်တို့စသဖြင့်ဒါတွေကလည်းသဘာဝတရားစတဲ့ငကူတွေကရှိနေကြတယ်တကယ်လို့သာဒီရေစည်းရေလာကိုအပြောင်းလဲလုပ်မယ်ဆိုရင်တော့ဒါဂီယာစနစ်ကသေးကြပေါ့ပြောင်းလဲမှာပဲလောလောဆယ်မှာထင်တာမြင်တာပြည့်စုံမှုဘာတွေတွေ့ရပါလဲဆရာအဲဒီတန်မြင်အကြောင်းတခြားမှာအ ဒီလိုဒီအမိုးယူဆင်းလောက်မှာရှိနေတဲ့ဟာကိုအကောင့်တွေဖော်နိုင်အောင်လို့ပြင်ဆင်မှုတွေလုပ်နေတာရှိတယ်အဲ့ပြင်ဆင်မှုတွေလုပ်နေတဲ့ပုံမှာကျွန်တော်တို့စိတ်မကောင်းတာကတော့ transparency မရှိဘူးအရေးအဆိုင်ပြည်ပသားရဂူလေးရှင်းရဆောင်ရတာမရှိတော့တကယ်ငြိမ်းချမ်းတဲ့အခြေအနေတရားကိုမရနိုင်ဘူးဒါကလည်းအမှန်ကတွင်လင်းမြင်တာမှုအပြည့်အဝနဲ့ဒီညီညာရေးလုံးဝမထိခိုက်ဘူးအရေးအဆိုင်ရဂူလေးရှင် ီပြင်ဆင်မှုအခြေအနေပေါ့နော်တကယ်တကယ်ကတော့ဒီရေစီးရေလာကြီးကြိုက်မှုလို့ပြောဆိုတာတန်တမာနေမဆောက်သေးတဲ့အတွက်သူ့ရဲ့ကြီးကြိုက်မှုကျွန်တော်မပြောနိုင်သေးဘူးဒါပေမဲ့လို့တန်လျင်မြို့ဝပိုင်းရဲ့အခြေအနေကြည့်ရတာတော့ရာသီဥတုကြောင့်တော့လည်းကောင်းပေါ့ climate change ကြောင့်တော့လည်းကောင်းဟိုအပေါ်ပိုင်းမှာကျွန်တော်ရေစီးရေလာကိုတားဆီးမဲ့ရုပ်ပြည်ဘက်ကဆောင်ရွက်ချက်တွေရှိကောင်းရှိမယ်ဒါကြောင့်မို့လို့ဒီမြဝပိုင်းမှာတော့ကျွန်တော်တို့ဒီရင်ကန်ထိုးပေါက်ဝင်ရောက်မှုကအရင်နဲ့မတူဘူးအကြောင်းလဲမှုတွေရှိတယ်နောက်တကဒီမြစ်တွင်းမှာရှိတဲ့သင်္ဇာတတွေဖြစ်တဲ့ငါးသင်္ဇာတကလည်းကျွန်တော်တို့ဒီမြဝပါဝင်ပေါ့ဆိုးမှုတွေကျွန်တော်တွေ့ရပါတယ
်အန်နဝစီဝဘေကပညာရှင်ဥအောင်မြင့်ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြန်စေနောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်ပါနော်
တော်ခင်မျိုးသက်စီစစ်တက်ဆက်ပင်နေတဲ့သိပ္ပံနဲ့ဤပညာစီစဉ်ဖြစ်ပါလေရှင
်ဖြူရင်မြန်မာပိုင်းစီစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကောင်ကစပြီးတော့ရက်ဆိုင်တော့မှာဖြစ်ပါတယ်ဖြူရင်မြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးချိရှုနာဆင်နိုင်ဖို့ VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်Apple နဲ့ Android phone မျိုးစလုံးအတွက်သက်ဆိုင်ရာ App Store မှာတင်ထားပါတယ်။ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ VOA Bambi ဆိုတဲ့ App ကို download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင်။
ဖြူရဲ့တောက်ကြတဲ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချက်ကိုတော့ကိုအောင်လေးဦးကပြောပြပေးပါဦးမယ်ရှင
်။ဒီနေ့ငယ်မှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ခုနောက်ဆုံးသေဆုံးသူ26ဦးအထိတိုးလာပြီးကူးစက်ခံရသူရေထွက်ရလဲ830ထက်မနည်းရှိသွားပါပြီ။သေဆုံးသူတွေထဲနောက်ဆုံးသေဆုံးသူကအသက်ငယ်ဆုံးဖြစ်ပြီးတရုတ်နိုင်ငံအလဲပိုင်းဟူပေပြည်နယ်ကအသက်36နှစ်အရွယ်အမျိုးသားတစ်ဦးဖြစ်တဲ့ကြောင့်တာဝန်ရှိသူတွေသတင်းထုတ်ပြန်ထားပါတယ်။သူရဲ့ကြာအပြင်းပြရကဆေးရုံတွေခုသပေးရပြီးမနေ့ကပဲသေဆုံးခဲ့ရပါ။ဒီရိုးရနှစ်တခုကာလခီးသွားတွေများတဲ့အချိန်မှာပဲတရုတ်နိုင်ငံအလဲပိုင်းဟူပေပြည်နယ်ကမြို့တွေအများစုပါဝင်မြို့ပေါင်း73မြို့မှလည်းခီးသွားလာမှုတွေကိုအာဏာပိုင်တွေကကန့်သတ်လိုက်ပါတယ်။နမကျော်မဟာတတိုင်းကြီးပြည်ရာတချို့ပါဝင်ကမ္ဘာလေခီးသွားတွေကြာရေပန်းစားတဲ့နေရာတချို့ကိုပိတ်ဖို့လည်းတရုတ်အာဏာပိုင်တွေဒီနေ့ပဲကြေညာထားတာပါ။လူသေဆုံးတဲ့အထိကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုတရုတ်နိုင်ငံရောက်မြန်မာနိုင်ငံသားတွေသတိထားကြဖို့လဲမြန်မာတန်ရုံးကသတိပေးလိုက်ပါတယ်။အထူးသဖြင့်ဟူပေပြည်နယ်ကရောဂါပိုးစတင်ပြန့်နှံ့နေတဲ့ဝမ်မြို့မှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေတရုတ်စုဝါနဲ့ဒေသခံအာဏာပိုင်တွေကျန်းမာရေးဌာနတာဝန်ရှိသူတွေရဲ့လမ်းညွှန်ချက်တွေကိုအတိအကျလိုက်နာကြဖို့မြန်မာတန်ရုံးကမနေ့ကရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြခဲ့တာဖြစ်ပါတယ်
။တာကြနေညာပဲထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာဖြစ်ပါတယ်။အခုညအစီအစဉ်ထုတ်လို့ရမှုကမတ်ဆုမုံဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့အေဒင်ဦးကူဖြစ်ပါလိမ့်ရှင်။မနက်ဖြန်စနေနေ့မနက်ဖြန်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနာဆင်နိုင်ကြပါလိမ့်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရက်စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.